Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2023ခုနှစ်ဇွန်လ3ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလှိုင်းနိုမီတာ2440 52နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်တဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့ပဲသူပြောပြပေးမှာပါမိုးခါမုန်တိုင်းတန်တင့်ခဲ့တဲ့ပြည်သူ6000ခွဲကျော်ကိုကုလသမဂ္ဂကအကူအညီပေးနိုင်ခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်အိန္ဒိယနိုင်ငံအိုဒက်ဆာပြည်နယ်မှာမြစ်ထားမတော်တဆဖြစ်မှုကြောင့်လူ50တဲ့မင်းနဲ့တေဆုံးခဲ့ရပါတယ်စင်ကာပူနိုင်ငံမှာကျင်းပနေတဲ့ရှန်ဂရီလာဆွေးနွေးပွဲမှာတော့အမေရိကန်နဲ့တရုတ်ကာကွယ်ဝင်ကြီးတွေတွေ့ဆုံမှုရှိခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းရောင်
းဟုတ်ကဲ့ပါခင်ဗျာအဲ့လိုနောက်ဆုံးရသတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဒီမိုင်းလာဒေသမှာစစ်ကောင်စီနဲ့ညီနောင်၃ဘွဲ့ကြားဆွေးနွေးပွဲရုတ်တရက်ရက်ဆိုင်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးသုံးသပ်ချက်မှာတော့
ဒါပေမဲ့၃ရက်ဆွေးနွေးမယ်လို့ပြင်ဆင်ထားရတာကနေ၂ရက်နဲ့ဖြတ်လိုက်တယ်ဆိုတဲ့အခါမှာမိုင်းလာနေပြီးတော့သတင်း
နေပြီးမှအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်တခါမြန်မာနိုင်ငံထုတ်တဲ့ဒီမူရစ်ဆေးဝါးတွေကိုပင်လဲရေချောင်းကနေတဆင့်ဘယ်လိုတည်ယူနေကြသလဲဆိုတော့ကုလသမဂ္ဂရဲ့အစီရင်ခံစာနဲ့ပတ်သက်တဲ့အမြင်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေနဲ့အတူနိုင်ငံတကာသတင်းလွှာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
ရုရှားနဲ့ယူကရိန်းနှစ်နိုင်ငံကြားစစ်ပွဲအဆုံးသတ်ဖို့နဲ့တရားမျှတပြီးတာရှိခံမဲ့ငြိမ်းချမ်းရဖို့ဆိုရင်အမေရိကန်ဆိုရဟာယူကရိန်းပါဝင်မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရနေတယ်လို့ NATO မဟာမိတ်အဖွဲ့ဝင်အသစ်ဖြစ်တဲ့ဖင်လန်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကတောက်ကြနေမှာပြောပါတယ်။ခိုင်မာတဲ့ငြိမ်းချမ်းရေးအတွက်ကုလသမဂ္ဂကပြတ်ထန်းထားတဲ့သဘောတူညီချက်တွေကိုလေးစားလိုက်နာဖို့လို့ပြီးတော့နိုင်ငံ내နမိတ်내မည်ပိုင်ဆိုင်မှုနေမည်တတ်မှတ်ချက်တွေနဲ့လွတ်လပ်ရေးအခြေခံတွေကိုလည်းခိုင်ခိုင်မာမာလေးစားလိုက်နာဖို့လိုပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ယူကရိန်းမှာတရားမျှတပြီးတာရှိခန်းနဲ့ငြိမ်းချမ်းသဘောတူညီချက်ရနိုင်ဖို့အတွက်ယူကရိန်းမြေပေါ်ကနေရုရှားတပ်တွေကဆုတ်ခွာပေးဖို့လိုတယ်လို့လည်းပြောပါတယ်။ NATO မဟာမိတ်အဖွဲ့ရဲ့ဝန်ဖို့ဆောင်ဆိုင်နေတဲ့ယူကရိန်းရဲ့သမ္မတဗလိုဒီမီယာဇယ်လန်စကီကတော့ NATO မဟာမိတ်အဖွဲ့ရဲ့ကိုဝန်ခွင့်ရရင်တော့အကောင်းဆုံးလုံခြုံရေးအာမခံချက်ကိုရမှာဖြစ်တယ်လို့ဒီရေးကလည်းမဖြစ်နိုင်လောက်အောင်ခက်ပါတယ်လို့အက်စတိုးနီးယားသမ္မတနဲ့ Kiev မှာတွေ့ဆုံပြီးသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပြင်ယူကရိန်းနေနဲ့ NATO မဟာမိတ်အဖွဲ့ဝင်နိုင်ငံတွေကိုစစ်ပွဲတွင်ဆွေးနွေးသင့်မှာမဟုတ်ဘူးလို့လည်းပြောပါတယ်။တချင်နဲ့မှာပဲရုရှားနျူကလ িয়ার စစ်ဆေးမှုတွေအတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြည်ဝင်ခွင့်ဗီဇာပိတ်ပြန်လိုက်တယ်လို့နောက်ထပ်ပြည်ဝင်ခွင့်လျှောက်ထားမဲ့နျူကလ িয়ার စောင့်ကြည့်ရေးတာဝန်ရှိသူတွေကိုလည်းညှင်းပယ်ဖို့ရှိတယ်လို့သတင်းထုတ်ပြန်ထားပါတယ်။
American အစိုးရအသုံးစရိတ်အတွက်ချေယူနိုင်မဲ့ငွေပမာဏကန့်သတ်ချက်ကို2025ခုနှစ်ဇန်နဝါရီလအထိဆိုင်းငံ့ထားရေးကိုအတည်ပြုနိုင်မဲ့ဗဏ္ဍာရေးဆိုင်ရာတာဝန်ဝတ္တရားအကူအဥပဒေကိုသမ္မတဂျိုးဘိုင်ဒန်ကလက်မှတ်ထိုးဖို့ရှိပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာတောက်ကြနေညနေပိုင်းမှာဥပဒေပြုရေးနဲ့ပတ်သက်ပြီးမေးခွန်းပြောကြားဖို့လည်းစီစဉ်ထားပါတယ်။ဥပဒေကြမ်းကိုလွှတ်တော်နှစ်ရက်လုံးကအတည်ပြုထားပြီးဒါဟာအသုံးစရိတ်တွေပြတ်လပ်ပြီးအစိုးရအနေနဲ့ပြန်ဆက်ရမယ့်ချေးငွေတွေပြန်မဆက်နိုင်တဲ့အခြေအနေမျိုးမှာရှောင်ရှားနိုင်တော့မှာဖြစ်ပါတယ်။အောက်လွှတ်တော်ကအတည်ပြုထားတဲ့အစိုးရကျွေးမီကန့်သတ်မှုဥပဒေကြမ်းကိုအမေရိကန်စီနေအထက်လွှတ်တော်မှာစာသာပတိနေညကထောက်ခံမဲ63ကန့်ကွက်မဲ36နဲ့အတည်ပြုခဲ့တာပါ။ပါတီနယ်စလုံးမှအထက်လွှတ်တော်အမတ်တွေဟာရရှိထားတဲ့စီဝိုင်းတူတက်မှုကိုကာကွယ်ဖို့နဲ့ပထမဆုံးအခြေအနေနဲ့အမေရိကန်ပြည်ထောင်စုနဲ့ပြန်ဆက်ရမယ့်ချင်းငွေတွေပြန်မဆက်နိုင်တာမျိုးကိုရှောင်နိုင်ဖို့မဲပေးခဲ့ကြတယ်လို့စာသာပတိနေမှာထုတ်ပြန်တဲ့သမရပိုင်ရဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီဥပဒေမူကြမ်းဟာဗဏ္ဍာရေးဆိုင်ရာတာဝန်ဝတရားတွေပြည့်မီလှုပ်ဆောင်နိုင်ဖို့အစိုးရကိုလက်ရှိဒေါ်လာ 31.4 ထရီလီယံကျွေးမီထက်ကျော်လွန်ပြီးလာမယ့် 19 လအတွင်းငွေဆက်လက်ချေယူနိုင်ခွင့်ပေးထားမှာဖြစ်ပါတယ
်စင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La ဆွေးနွေးပွဲဖွင့်ပွဲတောက်ကြနေမှာ American ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီး Lee Chang-Foo တို့ဟာခဏတာတွေ့ဆုံခဲ့တယ်လို့သိရပါတယ်။အရင်တော့ကအမေရိကန်ဘက်ကတွေ့ဆုံဆွေးနွေးဖို့အချိန်ချင်းကမ်းလှမ်းခဲ့ပေမဲ့တရုတ်အစိုးရဘက်ကနေညှင်းဆိုခဲ့တာပါ။အခုတွေ့ဆုံမှုကအမေရိကန်နဲ့တရုတ်ကြားဆက်ဆံရေးပြန်ပြီးပျော့ပြောင်းလာတဲ့သဘောလေးဖြစ်ပါတယ်။ Pentagon စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ် Pat Ryder က ဝန်ကြီးနှုတ်ကလက်ဆွဲနှုတ်ဆက်ပြီးတော့ခဏတာပြောဆိုခဲ့တာဖြစ်ကြောင်းနဲ့အရေးပါတဲ့အကြောင်းအရာတွေတော့မပြောခဲ့ပါဘူးလို့ပြောပါတယ်။တရုတ်တရှိုးကင်းထောက်မိုးပြန်ဘူးပေါင်းလို့အမေရိကန်ဘက်ကဆွဆွဲတဲ့မိုးပြန်ဘူးပေါင်းကြီးကိုကရိုလိုင်းနားပြည်နယ်ကမ်းလွန်မှာအမေရိကန်ဘက်ကပစ်ချခဲ့ခြင်းကဆက်ပြီးတော့တရုတ်စစ်တပ်နဲ့အမေရိကန်စစ်တပ်ကြားဆက်ဆံရေးကတင်းမာနေတာပါ။ပန်နဂန်အရာရှိတွေရဲ့အဆိုအရဒီဖြစ်စဉ်ပြီးပြီးချင်းမှာပဲတွေ့ဆုံဆွေးနွေးဖို့အမေရိကန်ဘက်ကကမ်းလှမ်းတာကိုတရုတ်ဘက်ကညှင်းတယ်လို့နောက်ပိုင်းမှာတွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းချက်တွေကိုလည်းတရုတ်ဘက်ကအခါကညှင်းဆိုခဲ့တာဖြစ်ပါတယ်။ကျန်နေသေးတဲ့ရှန်ဂရီလာဆွေးနွေးပွဲအချိန်တွင်မှာဝန်ကြီးနှုတ်ထပ်ပြီးတော့တွေ့မတွေ့တော့အသေးချာမသိရသေးပါဘူး။အမေရိကန်ကာဝေးဝန်ကြီးဟာစနေနေ့မှာဆွေးနွေးပွဲမင်းကွန်းပြောကြဖို့ရှိတယ်လို့တရုတ်ကာဝေးဝန်ကြီးကလည်းတနင်္လာနေ့မှာမင်းကွန်းပြောကြဖို့ရှိပါတယ်။ဒီဆွေးနွေးပွဲကိုအာရှရဲ့ကာဝေးညီလာခံလို့သတ်မှတ်လို့ရတယ်။ရှန်ဂရီလာဆွေးနွေးပွဲဖြစ်ပါတယ်။ဒါကိုအာရှပစိဖိတ်ဒေသဥရောပနဲ့မြောက်အမေရိကတိုက်ကကာဝေးဝန်ကြီးတွေစစ်ဖက်ဆိုင်ရာအရာရှိတွေတန်တမာရင်စစ်လက်နဲ့ထုတ်လို့ရောင်းချသူတွေနဲ့နိုင်ငံတကာလုံခြုံရေးလေ့လာသူတွေတက်ရောက်တာဖြစ်ပါတယ်
။ပါကစ္စတန်ဟာအီရန်အာဖဂန်စတန်နဲ့ရုရှားနိုင်ငံတွေနဲ့ကုန်သွယ်မှုပြုရမှာရေနံနဲ့သဘာဝတန့်ငွေအပါအဝင်ကုန်ပစ္စည်းတွေကိုကုန်စည်ခြင်းဖလှယ်တဲ့စနစ်နဲ့ကုန်သွယ်မှုခွင့်ပြုလိုက်ပါတယ်။ဒါဟာဒီနိုင်ငံတွေအပေါ်အနောက်နိုင်ငံတွေကပိတ်ဆို့အရေးယူမှုကိုတဖက်လက်ရှောင်လွှဲတာမျိုးဖြစ်သလိုနိုင်ငံသားငွေလဲလှယ်ရေးအရန်ငွေလိုအပ်ချက်ဖိအားကိုလည်းဖြေလျှော့တာဖြစ်ပါတယ်။စီးပွားကူတန်းဝန်ကြီးဌာနကစီးပွားရေးလုပ်ငန်းချင်းတိုက်ရိုက်ဖလှယ်တဲ့လုပ်ငန်းစဉ်2023ကိုတောက်ကြနေ့ကကြေညာခဲ့ပြီးဒါကိုချက်ချင်းအသက်ဝင်ကျင့်သုံးသွားမယ်လို့ဆိုပါတယ်။ဒီကုန်သွယ်မှုရန်တရာအသည့်ရပါကစ္စတန်အစိုးရနဲ့ပုဂ္ဂလိကပိုင်အဖွဲ့အစည်းတွေဟာအာဖဂန်၊အီရန်နဲ့ရုရှားစည်းကွက်ကိုကုန်စည်26မျိုးတင်ပို့နိုင်မှာဖြစ်ပါတယ်။အပြန်လာအားဖြင့်တော့ရေနံစိမ်းသဘာဝတန့်ငွေရေပရိုတိန်းတန့်ငွေဓာတုဗေဒပစ္စည်းဓာတ်မြေဩဇာတည်တည်ဝလံကျုံဆက်မှု3ဆက်ပစ္စည်းနဲ့ဟင်းသီးဟင်းရွက်တွေကိုအဲ့ဒီ3နိုင်ငံကိုပြန်လည်တင်သွင်းနိုင်ပါတယ်။အီရန်ကရေနံတွေကိုတတိယနိုင်ငံတနိုင်ငံကဝယ်ယူခွင့်ကိုအမေရိကန်ကပိတ်ဆို့အရေးယူထားပေမဲ့အခုပါကစ္စတန်ရဲ့ကုန်သွယ်မှုရန်တရာအသစ်ကကုန်လဲလှယ်တဲ့သဘောတူညီချက်ဖြစ်လို့ပိတ်ဆို့မှုကိုရှောင်နိုင်မှာဖြစ်ပါတယ်။ဒါ့အပြင်ပါကစ္စတန်ဟာရုရှားနိုင်ငံကလျှော်စီးတဲ့ရေနံစိမ်းတွေကိုအခုလနှောင်းပိုင်းမှာပထမဆုံးတင်ပို့ရရှိမှုလည်းစီစဉ်ထားပါတယ်။ရုရှားအစိုးရနဲ့သဘောတူညီထားတဲ့အသေးစိတ်အချက်အလက်နဲ့ငွေဘယ်လိုပေးချေမလဲဆိုတာကိုတော့အသေးစိတ်ရှင်းလင်းထုတ်ပြန်ထားတာမျိုးမရှိသေးပါဘူးခင်ဗျာ။
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံကိုမောခဆိုင်ကလုန်းမုန်တိုင်းဝင်တော့တိုက်ခဲ့ပြီးတော့နှစ်ပတ်ကြာအတွင်းမှာပဲမုန်တိုင်းထံခံခဲ့ရတဲ့ဒေသတွေကလူပေါင်း9000ကျော်လောက်ကိုနေဆန်နေရာတွေနဲ့တခြားအကူအညီတွေကိုပေးနိုင်ခဲ့တယ်လို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ကဇွန်လတည့်နေ့မှာသတင်းထုတ်ပြန်ပါတယ်။ဆိုင်ကလုန်းမုန်တိုင်းထံကိုခံခဲ့ရတဲ့ရခိုင်ကချင်းချင်းမကွေးနဲ့စကိုင်းတိုင်းတွေထဲမှာကုညီကေဆယ်ကြီးဖျက်ဆန်းသွားလာခွင့်ရထားတဲ့ဒေသတွေမှာစာနာရေးခါရီနေဆီယာနေရာတွေနဲ့လူသားစာနာမှုဆိုင်ရာအကူအညီထောက်ပံ့မှုပေးနေတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မှာလူပေါင်း 2,600 ကျော်အတွက်ဆန်နဲ့ဘစ်ကစ်လိုစာနာရိတ်ခအထောက်ပံ့တန်ချိန်ပေါင်း 3,000 ကျော်ပေးတယ်လို့အနောက်မြောက်ပိုင်းကမကွေးမှာတော့အရေးပေါ်အကူအညီလိုအပ်နေသူ 9,800 ကိုစာနာရိတ်ခပေးနိုင်ဖို့အတွက်ခွင့်ပြုချက်ကိုစောင့်နေရတယ်လို့ပြောပါတယ်။မုံနဲ့နဲ့အဆိုးဆုံးခံရတဲ့ရခိုင်ပြည်နယ်ကမြို့တွေနဲ့ကချင်းပြည်နယ်ထဲမှာတော့မေလကုန်သတင်းပတ်တွင်မှာကျန်းမာရေးဝန်ဆောင်မှုအကူအညီလိုအပ်သူ 8,000 လောက်အတွက်အကူအညီပေးနိုင်ခဲ့ပေမဲ့ဒီထက်ပိုဆောင်ရွက်နိုင်ဖို့အတွက်ဒေသအာဏာပိုင်တွေခွင့်ပြုချက်အမြန်လိုအပ်နေတယ်လို့ပြောပါတယ်။ဒါပြင်မြန်မာနိုင်ငံတွင်းနဲ့နိုင်ငံပြင်ပမှာရှိတဲ့တိုးလောင်ယုံတွေကလည်းအထောက်ပံ့ဖြစ်စီတွေဖြန့်ဖြူးပေးနိုင်ဖို့အတွက်ခွင့်ပြုချက်ကိုအခုထိစောင့်နေရကြောင်းနဲ့လာမယ့်ပတ်တွေအတွင်းမှာဆန်းနေရခအခက်အခဲကြုံလာနိုင်တယ်လို့လည်းသတိပေးထားပါတယ်။အကူအညီပေးရအတွက်ရန်ကုန်ငွေတောင်းခံထားတဲ့ဒေါ်လာ333တန်းတဲ့က 4.6 တန်းပဲရထားတာမို့နောက်ထပ်အရေးပေါ်အကူအညီလိုအပ်နေကြောင်းလည်းပြောပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုလိုနီရတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံပြည်နယ်ရေးဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်မိကြောင်းအာဖရိကအာရှနဲ့အရှေ့လေပိုင်းဒေသနိုင်ငံတကာဒုက္ခသည်ပြန်လည်နေရာချတာရေး Refugee International အဖွဲ့ရဲ့ညွှန်ကြားမှုဒန်နီယယ်ဆူလီဗန်ကပြောကြားပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်1000ကျော်နေရပ်ပြန်နိုင်ဖို့နှစ်နိုင်ငံအစိုးရတွေကြားကြိုးပမ်းနေတာဖြစ်ပြီး ပြီးခဲ့တဲ့မေလတုန်းကဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတောင်းဝန်ရှိသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တချို့ပါဝင်တဲ့အဖွဲ့ဟာရခိုင်ပြည်နယ်စစ်တွေမှာတွားရောက်လေ့လာခဲ့ပါတယ်။ဒါပေမဲ့ဌာနေပြန်ရေးမှာဒုက္ခသည်တွေရဲ့လိုအပ်ချက်တွေမပြည့်မီတဲ့အတွက်အဆင်မပြေပဲဖြစ်နေပြီးမြန်မာဘက်ကကိုယ်စားလှယ်တွေဘင်္ဂလားဒေ့ရှ်ကိုနောက်တစ်ကြိမ်တွားရောက်ဆွေးနွေးခဲ့ရပါတယ်။ Refugees International အဖွဲ့ကတော့စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကိုဒုက္ခသည်တွေပြန်ပို့တာနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းနဲ့အခုလက်ရှိအချိန်မှာရိုဟင်ဂျာ 300,000 ကျော်ဟာမြန်မာနိုင်ငံတွင်းကဒုက္ခသည်စခန်းတွေမှာလွတ်လပ်စွာသွားလာခွင့်မရှိဘဲနေနေရတယ်လို့ပြောပါတယ်။ဒါအပြင်မကြာသေးခင်ကတိုက်ခတ်ခဲ့တဲ့ဆိုင်ကလုန်းမူခါမုန်တိုင်းကြောင့်ရိုဟင်ဂျာရာဂဏန်းတည်ဆုံးခဲ့ရပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ကန့်ခွင့်ပိတ်ပင်ထားတဲ့ဆက်အနာပိုင်းတွေရဲ့လုပ်ရက်ကရိုဟင်ဂျာတွေရဲ့အခက်အခဲကိုမီးမောင်းထိုးပြလိုက်တယ်လို့ဖြစ်တယ်လို့သတင်းထဲမှာထုတ်ပြန်ထားပါတယ်
။ပြီးခဲ့တဲ့2022မှာအရှိအာရှနဲ့အရှိတောင်အာရှဒေသတွေကမူရစီဝါဈေးကွက်ဟာပိုကျပြန့်လာနေပြီးတော့မြန်မာထိုင်းနိုင်ငံမြောက်ပိုင်းနဲ့လောနိုင်ငံတွေကိုဖြတ်ကျော်ပြီးတော့မူရစီအမျိုးအစားအများပြားဖြန့်မြူတာတွေ့ရတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ယုံပြောခွင့်ရဖရန်ဟိုက်ကတောက်ကြနေရုံချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ At the same time they've pushed significant supply through central Myanmar to the Andaman Sea.
တရားဝင်မူရစီဝါပမာဏအတော်များများကိုမြန်မာနိုင်ငံအလဲပိုင်းကနေဖြတ်ပြီးကပ်ပလီပင်လယ်ပြင်တွေကိုပို့ဆောင်နေတာတွေ့ရကြောင်းUNODC ကုလသမဂ္ဂမူရစေဝနဲ့မှုခင်းဌာနကတတိပေးခဲ့တယ်လို့ပြောသွားတာပါကုလသမဂ္ဂမူရစေဝနဲ့မှုခင်းဌာနထုတ်ပြန်ချက်အရရွှေတရီကန်ဒေတာမှာနိုင်ငံတကာမူရစေဝဂိုင်းတွေက methamphetamine ဆေးပြားပမာဏအများပြားကိုဆက်ထုတ်နေတာဖြစ်ပြီးတရားမှန်ဖြန့်ပြင်းမှုလည်းပိုများလာတယ်လို့ပြောပါတယ်ဒါအပြင် K လို့ခေါ်တဲ့ ketamine ဆေးနဲ့ဓာတ်ဆေးတွေနဲ့ပေါ်ဆက်ထားတဲ့တခြားမူရစေထုတ်လို့ရေးတွေလည်းတိုးလာတယ်လို့ပြောပါတယ် UNODC ရဲ့အရှိအာရှနဲ့အရှိတောင်အာရှနိုင်ငံတွေရဲ့တရားဝင်မူရစီဝအခြေအနေစောင့်ကြည့်ရေးမူရစီတုံးဆက်မှုအခြေအနေပူးပေါင်းဆောင်ရွက်ဖို့အတွက်အကြံဉာဏ်ပေးနိုင်ရေးကြိုတင်တားဆီးနိုင်ရေးဆေးထုတ်ရမှာတုံးတဲ့ဓာတ်ပစ္စည်းထိန်းချုပ်ရေးနဲ့ကျန်းမာရေးအစီအစဉ်တွေမှာအနီးကပ်ပူးပေါင်းဆောင်ရွက်နေတာလည်းဖြစ်ပါတယ
်။အိန္ဒိယနိုင်ငံအိုဒီဆာပြည်နယ်တဲကဘာလာစောဒေသမှာတောက်ကြနေကခီးသည်တင်ရင်ရထားနဲ့ကုန်ရထားတိုက်မိတာကြောင့်တေဆုံးသူ90တမနဲ့ရှိနေပြီးလူပေါင်း350လောက်ဆေးရုံတင်ထားရတယ်လို့အိန္ဒိယသတင်းတွေမှာဖော်ပြပါတယ်ကလကတာကနေချန်တိုင်းကိုပြေးတဲ့ Commander Express ရထားဟာကိုရထားနဲ့တိုက်မိပြီးလမ်းချော်သွားတယ်လို့ရထားပို့ဆောင်ရေးဌာနရရှိတွေကပြောပါတယ်အခင်းဖြစ်ပွားရာနေရာမှာကယ်ဆယ်ရေးကူညီရေးတွေလှုပ်ဆောင်နေပြီးတက်နိုင်တာတွေအလုံးအကူအညီပေးဖို့လုပ်နေပြီလို့ဝန်ကြီးချုပ် Narendra Modi က Twitter ကနေပြောကြပါတယ်ခင်ဗျာမြန်မာပြည်ရဲ့အစီအစဉ်လေးမနက်ခင် VO ရဲ့အစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။သတင်းတွေကိုတော့ဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုအရင်ဆုံးနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တစ်ခုကတော့ဒီမိုင်းလာဆွေးနွေးပွဲနဲ့ပတ်သက်ပါတယ်။တိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်သုံးဘွဲ့နဲ့စစ်ကောင်စီကိုယ်စားလှယ်တွေကြားတရုတ်ရဲ့ဂျားဝင်ဂျိုးပန်းမှုနဲ့ကျင်းပခဲ့ရတဲ့မိုင်းလာကဆွေးနွေးပွဲဟာထူးခြားတဲ့ရလဒ်တစ်စုံတရာမရာပဲဒုတိယနေ့မှာပဲပြီးဆုံးသွားတာနဲ့ပတ်သက်ပြီးနိုင်ငံရေးလှစ်လာသုံးသပ်သူတွေရဲ့အမြင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်။ဒီဆွေးနွေးပွဲပြန်လည်စတင်နိုင်မဲ့အခြေအနေနဲ့ပတ်သက်ပြီးဆွေးနွေးပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပပေးခဲ့တဲ့မိုင်းလာအဖွဲ့ရဲ့ပြောခွင့်ရသူဦးကြည်မြင့်ကအခုလိုစပြီးတော့ရှင်းပြပါတယ်ခင်ဗျာ
။အဲ့ဒါတော့မကြည့်ဘူး။အဲ့ဒါဟာသူတို့ဆွေးနွေးတဲ့ဆက်မှာကျွန်တော်တို့မဝင်ဘူး။ကျွန်တော်တို့တော့လုပ်ငန်းအကျိုးဆောင်ပေးတာပါ။သူတို့ရဲ့လုပ်ငန်းတွေအဆင်ပြေအောင်မိုင်းလာမှာဆက်ဆံမှာတက်တာအောင်ဆိုဝန်ကူပေးမှာ
အခုပြီးခဲ့တဲ့ဆွေးနွေးပွဲတဲ့ထူးထူးခြားခြားသဘောတူညီခဲ့တာကိုဆက်မေးရမှာမိုင်းလာအဖွဲ့ပြောခွင့်ရလည်းဖြစ်တဲ့ဦးကျင်မြင့်ကပဲ
အဲ့ဒါလည်းကျွန်တော်တို့လည်းမမေးဘူးသူတို့ဆွေးနွေးတာနောက်မှဆက်ဆွေးနွေးမယ်လို့ဆိုတော့အခုကတော့ကိုယ့်အကူပြန်ပြီးမှနောက်မှဒီလိုမလဲဆိုတော့သူတို့ကမကြင်ညာဘူးမပြောဘူးဆိုတော့ကျွန်တော်တို့လည်းမေးမထားဘူးဒီတန်းပဲနော
်အဲ့ဒီတော့ဒုတိယနေ့ဆွေးနွေးပွဲဘလို့ပဲပုံအဆုံးသက်နိုင်ခဲ့ပုံကိုမေးရမှာရှမ်းပြည်နိုင်ငံကြီးကျွမ်းကျင်သူနဲ့တီဘောမျိုးနဲ့တီတူလက်တော်ကိုစလဲဟောင်းဦးရထွန်းက
တိကျပါလေပြောတယ်လဲမသိရသေးဘူးဒါပေမဲ့၃ရက်ဆွေးနွေးမယ်လို့ပြင်ဆင်ထားရကနေ၂ရက်နဲ့ဖြတ်လိုက်တယ်ဆိုတဲ့အခါမှာမိုင်းလာကနေပြီးတော့တင်းတချို့ကြားတာကတော့သက်ဆိုင်ရာတွေနဲ့ပြန်ပြီးတော့ညှိနှိုင်းတိုင်ပင်ဖို့လိုတဲ့အတွက်လို့ဆိုတယ်အဲ့တော့ဒီညီနောင်သုံးဘွဲကနေတောင်းဆိုတဲ့အချက်တွေကတော့အခုလာပြီးတော့ဆွေးနွေးတဲ့နာဆကဘက်ကဘူဂျိုရာပြည်တို့အဖွဲ့အနေနဲ့တော့ဆုံးဖြတ်ချက်ပေးနိုင်မှာမဟုတ်တာတော့သိကြတာပေါ့နော်အဲဒါကြောင့်မလို့ ဒီဟာဆက်ပြီးတော့လဲပြောစရာကမရှိတော့တဲ့အတွက်ရပ်လိုက်တာ
ဒီနေရာမှာအေးအေးပြောခွင့်ရက VOA ကိုပြောခဲ့တဲ့လူသားချင်းစာနာမှုအကူအညီကိစ္စအပေါ်ဆက်မေးရမှာဦးရထွန်းကအ
ဲ့ဒီကိစ္စကတော့ဒီစီဝေးမှာဘလို့သဘောတူညီရရတယ်ဆိုတော့တင်းတော့မကြားသေးဘူးပေါ့နော်ဒါပေမဲ့ဒီကိစ္စကတော့ဒီအထက်ပြန်တိုင်ပင်စရာမလိုတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်ဒါကတော့အစိုးရအနေနဲ့လည်းလုံနာပဲလေအဲဒီအစိုးရတပ်တွေဩဇာမလွှမ်းမိုးနိုင်တဲ့ဒေသတွေကဒီမုံတိုင်းတန်ခါရတဲ့ပြည်သူလူထုအတွက်ဒီစားနပ်ရိက္ခာတွေအကူအညီတွေရဖို့ကတော့အရေးကြီးတာပေါ့
နောက်စစ်ကောင်စီဘက်ကအဓိကပြောခဲ့တဲ့နိုင်ငံရေးကိစ္စဖြစ်တဲ့ဒီမိုကရေစီဖက်ဒရယ်ကိစ္စအပေါ်ဆက်မေးရမှာဦးရထွန်းကပဲ
ဒီကိစ္စတွေကအခုစတွေ့တွေ့ချင်းမှာကတော့အရေးကြီးတဲ့ပြဿနာတွေရှိနေသေးတဲ့အခါမှာအရေးကြီးဖြေရှင်းရမယ့်ကိစ္စတွေကိုပဲသူတို့ဆွေးနွေးပြီးတော့ဖြေရှင်းခြင်းမုံရပါတယ်အဲခုနပြောတဲ့ကိစ္စကတော့ရေရှည်လမ်းကြောင်းဖြစ်တဲ့အတွက်ကြောင့်မလို့ဆွေးနွေးပွဲရလဲရှည်လျားမယ်နောက်တစ်ခုကဒီဟာကရေဝီယသဘောထားကိုမေးတဲ့သဘောမျိုးဆိုအခုဒီ AA တို့ MND တို့အနေနဲ့ကတော့ NC လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပြောသလိုတိတိကျကျအဲ့ဒါလိုပြောဖို့တော့ခန့်နေပုံရတယ်ဆိုတော့သူတို့အချင်းချင်းအထူးသဖြင့်တော့မြောက်ပိုင်း9ဖွဲ့ပေါ့နော်ဂျန်နယ်4ဖွဲ့နဲ့သူတို့ညှိနှိုင်းတိုင်ပင်ပြီးမှပြောချင်တာလားအခြေအနေတစ်ခုရှိမယ်လို့ကျွန်တော်ထင်တယ
်ဒါအပြင်ဒီညီနောင်3ဖွဲ့အနေနဲ့တခြားမဟာမိတ်တွေဖြစ်နေတဲ့ NUG မြို့သားညီညီအစိုးရနဲ့PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပေါ်လဲချင့်ချိန်ပုံရတယ်လို့သုံးသက်သူတွေကထောက်ပြပါတယ်။ဒီနေရာမှာတရုတ်ဘက်ကတော့မြန်မာအာဏာသိမ်းပြီးအရင်နမကိစ္စကိုလက်ရှောင်ခဲ့ရကနေရုတ်တရက်ဂျိုးပန်လာဝန်ကိုရှမ်းပြည်နယ်လက်နက်ကိုင်ရေးကျွမ်းကျင်သူဥခွန်ဆိုင်က
တရုတ်ဘက်ကအထူးတန်တုံ့ရှိကျွင်းကတိတ်ကြိုးစားအဲနောက်ဘရမဒီနိုင်ငံကြီးဝင်ကြီးလဲပါတော့သူတို့ကပြီးခဲ့တဲ့လလောက်တုန်းကသူတို့နေဆက်ကိုတွားမှတ်ဒီခုနှစ်ဖွဲ့နဲ့တွေ့ပြီးတော့မှနေပြည်တော်နဲ့တွေ့ဆုံဆွေးနွေးဖို့ပြောတယ်အဲနောက်ပြီးမှဒီလက်နက်တွေကြပ်မှတ်ဖို့ပြောတယ်အဲ့တော့၃ဖွဲ့ကတော့ဝါရဲမင်္ဂလာရဲ SSPP ရဲကျွန်တော်တို့ကဆွေးနွေးနေပြီလေလို့ပြောတယ်ဂျန်နဲ့၄ဖွဲ့ကဘယ်လိုလဲဆိုတဲ့အခါကျတော့ကချင်ကအဆင်သင့်မဖြစ်သေးဘူးလို့ပြောတယ်တဲ့ဒါတရုတ်ဘက်ကတရင်တော့ကျန်တဲ့၃ဖွဲ့ကတော့အေးအေးကပြောတယ်ကျွန်တော်တို့အခုနိုင်ငံရေးတော့တို့မဆွေးနွေးသေးဘူးတိုးတော်လည်းပဲအခုလောလောဆယ်တော့ humanitarian ceasefire လုပ်ထားတယ်ပေါ့အဲ့ဒီကြားထဲမှာလည်းတို့ online နဲ့နှစ်ပတ်တစ်ခါလောက်ဆွေးနွေးတာတွေရှိတယ်ပေါ့ဗျာအဲ့ဒီတော့အခုလုံးဝကြံနေတာကနှစ်ဖွဲ့ဖြစ် PNLD နဲ့ MND ဖြစ်သူတို့ကိုနေပြည်တော်သွားစေချင်တယ်ဆိုလဲသူတို့မသွားလို့ဘူး။ဘာဖြစ်လို့လဲဆိုတော့လုံခြုံရေးကိစ္စကြောင့်။အဲ့ဒီတော့နေဆက်ဖြစ်ဖြစ်တရုတ်ပြည်ပဲဖြစ်ဖြစ်အစီအစဉ်ပေးပါလို့သူတို့ပြောတယ်လို့တရုတ်ဘက်ကတရင်ကပြောတယ်။ဒါကြောင့်မလို့ဒီတရုတ်ဘက်ကဒီ၃ဖွဲ့နဲ့တွေ့နိုင်အောင်သူတို့စီစဉ်ပေးတာ
။ဒါအပြင်ကိုဗစ်လို့စီးပွားရေးပြန်နလန်ထူဖို့ကြိုးပမ်းနေတဲ့တရုတ်အနေနဲ့အမေရိကန်ဘက်က NDA ခေါ်အမျိုးသားကာကွယ်လုပ်ပိုင်ခွင့်ဥပဒေသေးအောင်မှာမြန်မာနိုင်ငံကလက်နက်ကိုင်တပ်ဖွဲ့တွေကိုနာမည်ဖော်ပြအသိအမှတ်ပြုလာတာကတရုတ်နယ်စပ်မှာရှိတဲ့လက်နက်ကိုင်ဖွဲ့တွေပေါ်တက်ရောက်လာပြီးမတိမငြိမ်ဖြစ်လာမှာကိုစိုးရိမ်ပုံရတယ်လို့လည်းသုံးသက်သူတွေကဆိုပါတယ်ခင
်ဗျ။မိုင်းလန်ကဆွေးနွေးပွဲရလက်ကောင်းတွေပေါ်ထွက်လာခြင်းမရှိသေးတာနဲ့ပတ်သက်လို့သုံးသက်သူတွေရဲ့အမြင်ကိုကိုဝင်းမင်းစူးစီးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတခါနားဆင်ရမှာကတော့အာရှဝိစီဝါရောင်းဝယ်ဖောက်ကားတဲ့ကွန်ရက်တွေဟာမြန်မာနိုင်ငံကမက်သက်ဖက်တမင်းစိတ်ကြွဆေးတွေကိုခိုးထုတ်ဖို့ပင်လယ်လမ်းကြောင်းကိုပို့ပြီးတော့အသုံးပြုလာပြီးတော့သူတို့လုပ်ငန်းခွင်ကိုတိုးချဲ့ဖို့ကြိုးပမ်းနေတဲ့အကြောင်းကက်တမင်းမှုရဲ့ဆေးထုတ်လုပ်မှုကအရှိန်မြင့်လာနေတယ်လို့ကုလသမဂ္ဂကတောက်ကြနေမှာပြောလိုက်ပါတယ်။ဆရာနာသိမိတဲ့နောက်မြန်မာပြည်ကတရားမဝင်မှုရဲ့ဆေးတွေဒေသတွင်းကိုပို့ပြီးတော့တွင်းကျင်ကျဲပြန့်နှံ့လာနေတဲ့အကြောင်း AFP သတင်းတို့ကိုအခြေခံပြီးကိုငင်းချမ်းအေးပြောပြမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံအရှေ့မြောက်ပိုင်းရှမ်းပြည်နယ်ဟာဒေသတွေမှာမူရစ်ဆေးဝါးထွက်ရှိမှုဗိုလ်ချက်ဖြစ်ပါတယ်။အဲဒီကတရမဝင်မူရစ်ဆေးဝါးတွေကိုတရုတ်နဲ့ထိုင်းနိုင်ငံတွေကတဆင့်ကုန်းလမ်းကြောင်းကနေမှောင်ကိုကူးတာကစစ်ဆေးမှုတွေပုံမတင်းကျပ်လာနေလို့ရေလမ်းကြောင်းကနေလှေတွေနဲ့မှောင်ကိုတင်သွင်းလာနေကြောင်းမူရစ်ဆေးဝါးနဲ့ရာသီမှုဆိုင်ရာကုလသမဂ္ဂယုံ UNODC ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားတာပါ။မြန်မာလာအိုနဲ့ထိုင်းနိုင်ငံတွေကြားနယ်စပ်ဒေသဟာတရမဝင်မူရစ်ဆေးဝါးထုတ်လုပ်မှုနဲ့ရောင်းဝယ်ဖောက်ကားမှုအထူးသဖြင့်မက်သက်ဖက်တမင်းနဲ့ဘိန်းရောင်းဝယ်မှုတွေရဲ့အဓိကနေရာဖြစ်ကာလကြာရှည်ရှိနေတာပါ တရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်မှာမွေးရစေဝါကိုတင်းကျပ်ကျပ်နဲ့ကင်းလက်ဆစ်ဆီးပြီးဖမ်းဆီးမှုတွေတိုးမြင့်လာနေလို့မြန်မာထိုင်းနေဆက်တလျှောက်ကမွေးရစေဝါရောင်းဝယ်ဖောက်ကားသူတွေဟာပင်လယ်ရေချောင်းလမ်းချောင်းကိုအစားထိုးပြောင်းလဲအသုံးပြုလာနေကြပါတယ်။ဒါကြောင့်2022ခုနှစ်မှာဆိုရင်တရုတ်နဲ့ထိုင်းအာဏာပိုင်တွေမွေးရစေဝါဖမ်းဆီးရရှိမှုကကျဆင်းသွားခဲ့တယ်လို့ကုလသမဂ္ဂအစိုးရခန်းစာကပြောပါတယ်။မွေးရမောင်ကိုတွေဟာလာအိုနဲ့ထိုင်းမြောက်ပိုင်းကိုဖြတ်ပြီးမွေးရစေပမာဏအများပြားကိုဆက်လက်တင်ပို့နေပေမဲ့အချိန်ထဲမှာပဲသူတို့ဟာစောင့်ကြည့်စစ်ဆေးမှုအားနည်းတဲ့မြန်မာနိုင်ငံအလဲပိုင်းကတစ်စစ်ကပ်ပလီပင်လယ်ရေချောင်းလမ်းကနေလဲတိတိတသာတိုးပြီးမွေးရကုန်ကူးလာကြတယ်လို့ UNODC ဒေသဆိုင်ရာကိုယ်စားလှယ် Jeremy Douglas ကအစိုးရခန်းစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
So we're looking at a massive change in trafficking patterns as we speak.
မွေးရကုန်ကူးမှုပုံစံတွေကအကြီးအကျယ်ပြောင်းလဲနေတာကိုကျွန်တော်တို့တွေ့ရပါတယ်မွေးရစေပမာဏအများပြားကိုတေချာညှိနှိုင်းပြီးတင်ပို့နေတာပါပင်လယ်ရောင်းကိုပို့ပြီးအသုံးပြုလာကြပါတယ်ပုံမှန်လင်းလင်းပြောရရင်တော့နိုင်ငံတွေရဲ့ပိုင်နက်တွေနဲ့လွန်ကင်းနေတဲ့ပင်လယ်ပြင်ကကင်းလှည့်ဖို့ခက်ပါတယ်အထူးသဖြင့်အဒမန်ပင်လယ်ပြင်ဟာကျယ်ပြောပြီးငါးဖန်သင်းမောတွေလည်းအများကြီးရှိနေတာပ
ါ UNODC ရဲ့အစိုးရခန်းစာမှာမြန်မာနိုင်ငံထုတ်မသက်ပတမီပမာဏအများပြားကိုဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေစီတင်ပို့နေတယ်လို့ထောက်ပြထားပါတယ်မွေးရမောင်ကိုရာစဝစ်ဂိုင်းနေဟာမဲကောင်ဒေတာနဲ့အရှိတောင်အရှာနိုင်ငံတွေကအာနာပိုင်တွေရဲ့အဖမ်းဆီးလမ်းကြောင်းတွေကိုအမဲရှောင်တိန်နိုင်မှုစူးစမ်းလေးရှိတယ်လို့ဆိုပါတယ်။ဒါကြောင့်2022နဲ့2023ခုနှစ်အစောပိုင်းကိုကြည့်ရင်ပင်လယ်ရေချောင်းမောင်ကိုကူးမှုကမက်သတမင်းကုန်ကူးမှုမှာအရေးပါလာတာကိုသတိပြုနိုင်တယ်လို့ UNODC ကတရမွေမွေးရစေဝါထုတ်လွှင့်ရောင်းချမှုကိုလေ့လာသူအင်ရှစ်စင်ကသုံးသပ်ပါတယ်။စစ်တပ်အနာသိမ့်ပြီးနောက်ပိုင်းမြန်မာပြည်လုံးစိတ်ကြွဆေးတွေကဈေးကွက်မှာပိုးများလာတယ်လို့မျိုးစားလဲပိုးစုံလာနေတယ်လို့စင်ကအခုလိုရှင်းပြပါတယ
် Once again we were able to see the record low
for the price of sanjing tin nei ja la da go တခါပြန်ကြုံလာရပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့2020ခုနှစ်ဖေဖော်ဝါရီလကစလို့ meta amphetamine ဒစိမျိုးစုံပိုးပြီးတွေ့လာရပါတယ
် meta amphetamine ဈေးနှုန်းတွေကလက်ကားဈေးတွေမကပဲလမ်းပေါ်မှာရောင်းချနေတဲ့လက်လီဈေးလဲ2022ခုနှစ်ထဲမှာစံချိန်တင်အနေဆုံးဈေးဖြစ်ဆက်ရှိနေပါတယ်တခါအရှိအရှာနဲ့အရှိတောင်အရှာနိုင်ငံတွေကရဲတပ်ဖွဲ့တွေဟာ2022ခုနှစ်ထဲမှာစိတ်ကြွဈေးပြား150တန်းနီးပါးသိမ်းဆီးရမိခဲ့ပြီးဒါဟာ2022ခုနှစ်ကစံချိန်တင်ဖမ်းဆီးမိတဲ့182တန်းထက်ကျဆင်းခဲ့တာပါ UNODC ရဲ့အစိုးရခန်းစာမှာမွေးရစေဝါမောင်ကိုတွေဟာတရမွေမွေးရစေအမျိုးအစားစုံပိုးတင်သွင်းရောင်းချဖို့လဲစူးစမ်းလာကြတယ်လို့ထောက်ပြထားပါတယ်2022ခုနှစ်တည်းမှာဒေတာတွေမှာကက်ဒမင်း 28.4 တန်ကိုစံချိန်တင်ဖမ်းဆီးရမိခဲ့ပြီးဒါဟာ2022ခုနှစ်ထက်169ရာခိုင်နှုန်းထိမြင့်တက်လာခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံတဝန်းမှာအကြီးစားဆက်ရနေရာ3လျှို့ဝှက်ကက်ဒမင်းထုတ်လုပ်တဲ့ဓာတ်ခွဲကန်တွေတိုးလာုံတွေစတိုက်တွေ့ရှိနေတာကဒေတာတွေအတွက်အချက်ပေးခေါလောင်းတန်တွေဖြစ်စေတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်မက်သဖက်တမင်းနဲ့ကက်ဒမင်းရောနောတင်ပို့ရောင်းချမှုအများအပြားတွေ့လာရလို့ဒါဟာမွေးရစေဝဲလိုအားတိုးမြင့်စေဖို့အတွက်စေးနှမျိုးဆက်ကိုတပေါင်းနဲ့ရောင်းချနိုင်မှုမူရရာစွေခိုင်းတွေကပိုချိုးပန်းလာနေတာဖြစ်ကြောင်းလဲအစိုးရခန်းစာကသတိပေးထားပါတယ်ခင်ဗျာ
။ဝေးမောင်ကိုဈေးကွက်မှာပင်လယ်ရေချောင်းကိုပို့ပြီးတော့အသုံးပြုလာနေတဲ့အကြောင်းကိုငြိမ်းချမ်းရေးပြောပြသွားတာပါ။မြန်မာပြည်ဆိုင်ရာသတင်းတွေအပြင်အခုတခါတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ပြချင်ပါတယ်။စာနာရိတ်ခါမလုံလောက်တဲ့အတွက်အငတ်ဘေးရင်ဆိုင်ရသူတိုးလာနေတဲ့အာဖရိကတိုက်ကနိုင်ငံတွေမှာဆေးရွက်ကြီးစိုက်ပျိုးမှုတိုးလာနေပါတယ်။အာဖရိကအပါအဝင်အခြားဒေသတွေမှာဆေးရွက်ကြီးအစားအငတ်ပြဿနာဖြစ်ရှင်းနိုင်မဲ့စားပင်သီးနှံတွေကိုစိုက်ပျိုးကြဖို့မေလ31ရက်နေ့မှာကြောက်တဲ့ World No Tobacco Day နိုင်ငံတကာဆေးရွက်ကြီးပပျောက်ရေးနေမှာဒီ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတိုက်တွန်းနေပါတယ်။ AP သတင်းကိုအခြေခံပြီးတော့ဒေါခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ။
အာဖရိကဒေသမှာဆေးရွက်ကြီးစိုက်ပျိုးထုတ်လုပ်မှုအများဆုံးဇင်ဘာဘွေနိုင်ငံဟာယူကရိန်းစစ်ပွဲကြောင့်ဓာတ်မြင့်ဩဇာဈေးတွေတက်နေတဲ့ကြားကပဲဆေးရွက်ကြီးကိုပိုတိုးပြီးစိုက်နေပါတယ်။ဇင်ဘာဘွေအစိုးရကဆေးရွက်ကြီးလုပ်ငန်းမှာအမျက်အစွန်းပိုးပြီးရအောင်နိုင်ငံတွင်း secret ထုတ်လုပ်မှုပိုထွန်းကားပြီးတောင်သူတွေအတွက်နိုင်ငံရခြားပံ့ပိုးမှုကိုကန့်တတ်ဖို့စ조사နေပါတယ်။အခုချိန်မှာတော့ဇင်ဘာဘွေရဲ့ဆေးရွက်ကြီးလုပ်ငန်းမှာအစုရှယ်ယာအများစုကိုဝယ်ပြီးကုန်ထုတ်လုပ်ငန်းအတွက်တရုတ်ကအကြီးအကျယ်ထောက်ပံ့နေပါတယ်။ဆေးရွက်ကြီးတွေကိုခူးပြင်အချောက်လှမ်းပြီး secret ဆေးပြင်းလိတ်ဆေးငုံသူတွေဆေးလံတောက်သူတွေအတွက်ဆေးရွက်ကြီးဆေးထုတ်လုပ်ကြတာဖြစ်ပြီး နိုင်ငံတရာကျော်မှာဒီလုပ်ငန်းကိုလုပ်ကင်နေတယ်လို့ WHO ဆေးရွက်ကြီးထိန်းချုပ်ရေးအစီအစဉ်တာဝန်ခံဒေါက်တာဗီနီယက်မိုဟန်ပရာဆက်ကပြောပါတယ်
The largest growers of tobacco continue to be China, India, Brazil.
ဆေးရွက်ကြီးကိုဆေးရွက်အိန္ဒိယနဲ့ဘရာဇီးနိုင်ငံတွေမှာအများဆုံးစိုက်ပျိုးကြပေမဲ့အခုနှစ်ပိုင်းတွေအတွင်းမှာတော့အာဖရိကမှာအတော်တိုးပြီးစိုက်ပျိုးလာကြပါတယ်။အဓိကကမာလဝီ၊ဇင်ဘာဘွေ၊တန်ဇန်နီးယား၊ဇမ်ဘီယာအပြင်ယူဂန်ဒါ၊ကင်ညာနဲ့တခြားအာဖရိကအရှေ့ပိုင်းနိုင်ငံတွေအနောက်ပိုင်းကကုတ်ဒီဘွားနဲ့တောင်ပိုင်းကမိုဇမ်ဘစ်နိုင်ငံတွေဖြစ်ပါတယ်။အင်ဂိုလာနဲ့တောင်အာဖရိကနိုင်ငံတွေမှာလည်းစိုက်ပျိုးလာတာကြောင့်အခုလိုဆေးရွက်ကြီးစိုက်ပျိုးတဲ့နိုင်ငံက124နိုင်ငံရှိနေပါပြီ
။အကောင်းဆုံးဆေးရွက်တွေကိုရွှေဆေးရွက်အဖြစ်နဲ့ကမ္ဘာတစ်လွှာမှာဈေးကောင်းပေးပြီးဝယ်နေကြကြမှာပဲ။ဒီဆေးရွက်ထုတ်တဲ့နိုင်ငံတွေကိုကြည့်ရင်အငက်ဘေးနဲ့ရင်ဆိုင်နေရတာတွေ့ရတယ်လို့ဒေါက်တာပရာဆက်ကပြောပါတယ်။
There are countries now which are requesting for food.
ဒီနိုင်ငံတွေဟာပြဿနာမျိုးစုံကြုံနေရပြီးစားနပ်ရိက္ခာပံ့ပိုးပေးမှုညှိနှောင်းနေကြပါတယ်။တကယ်တော့ဒီအထက်ကနိုင်ငံအများစုကိုကြည့်ရင်စားစရာမလုံလောက်ပေမဲ့တခြားနိုင်ငံတွေအတွက်ပါပေးဖို့ကောင်းမွန်တဲ့သီးနှံစိုက်ပျိုးတဲ့မြေတွေရှိသလိုရေလည်းမရှားပါဘူး။ဒါကြောင့်စားနပ်ရိက္ခာကိုတခြားကတင်ပို့နေရတာမျိုးမဖြစ်သင့်ပါဘူး။
ဇင်ဘာဘွေမှာဒီစိုက်ပျိုးရာသီကနေရွှေဆေးရတန်ချိန်2သိန်းခွဲကျော်ထွက်မယ်လို့ခန့်မှန်းထားပြီးမနစ်ကတော့တန်ချိန်2သိန်း3000ခွဲလောက်ထွက်တာပါလွန်ခဲ့တဲ့အနှစ်20ကျော်လုံးကတော့တစ်နှစ်ကိုတန်ချိန်6000လောက်ပဲထွက်ခဲ့တာဖြစ်ပြီး2005ခုနှစ်ကစပြီးဆေးရကြီးစိုက်ပျိုးမြေကရာခိုင်နှုန်း20လောက်တိုးလာတယ်လို့ WHO ကပြောပါတယ်2022ကမ္ဘာတစ်လွှာစားနပ်ရိက္ခာပြဿနာဆိုင်ရာ Global Report onfood crisis အစီအစဉ်ကစားမှာတော့နိုင်ငံပေါင်း58နိုင်ငံမှာလူပေါင်းသန်း250ကျော်ဟာစားနပ်ရိက္ခာမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်။အများစုဟာဆေးရွက်ကြီးစိုက်ပျိုးမှုတိုးလာတဲ့နိုင်ငံတွေဖြစ်တယ်လို့ဒေါက်တာပရာဆက်ကပြောပါတယ်
။ There are more than 350 million people having hunger
ငါဘေးနဲ့ရင်ဆိုင်နေရသူတန်း350ကျော်မှာအများစုကဆေးရွက်ကြီးတိုးထုတ်လာတဲ့နိုင်ငံတွေကဖြစ်နေပါတယ်။အာဖရိကမှာဆိုလို့ရှိရင်15နှစ်လောက်အတွင်းရာဂိုင်နှုန်း20လောက်တိုးထုတ်လာတာပါ
။ဇင်ဘာဘွေမှာဆေးရွက်ကြီးစိုက်တောင်သူ380ကျော်ဖြစ်တဲ့ရာဂိုင်နှုန်း60လောက်ဟာကျွေးမီနဲ့မကင်းဘူးလို့ဆေးရွက်ကြီးထိန်းချုပ်ရေးဌာနကနေထုတ်ပြန်ပါတယ်။
The industry tactics, tobacco industry tactics to push tobacco farming as a economically
viable crop.
ဆေးရွက်ကြီးစိုက်တာဟာတဘာဝဝင်းကျင်ကိုထိခိုက်စေရုံနဲ့မကဘူးတစ်တော့ပြုံးတိမှုကအခုဆို5ရာခိုင်နှုန်းလောက်ရှိလာနေပါပြီဆေးရွက်ကြီးစိုက်ပျိုးမှုကြောင့်ထိခိုက်ရတဲ့အထက်မှာကလေးလုံသားတွေများလာနေတာဖြစ်ပြီးအခုဆိုဆေးရွက်ခင်းတွေမှာအလုတ်လုံနေရတဲ့ကလေးလုံသားကတသန်းကျော်ရှိနေပြီးသူတို့အတွက်ပညာရေးအခွင့်အလမ်းကိုဆုံးပါစေတယ်လို့ပြောပါတယ်ဒီစိုက်ခင်းတွေအတွက်တစ်နှစ်ကိုကုလားဆဲလာလောက်ချိန်ပေးရတဲ့အထက်မှာနှိမ့်ညုံနေတဲ့ကလေးငယ်တွေအမျိုးသမီးတွေအတွက်ပညာရေးကျန်းမာရေးအပြင်တဘောဝင်းကျင်ထိခိုက်မှုလို့ရင်ဆိုင်နေရတဲ့ပြဿနာတွေကိုအားလုံးသိတဲ့နယ်လို့မေလ31ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာဆေးရွက်ကြီးပပျောက်ရေးနေ့မှာဆေးရွက်ကြီးအစာသီးနှံစိုက်ပါဆိုတဲ့ဆောင်ပုဒ်အတိုင်းကျင့်သုံးကြဖို့လေ WHO ကသတိပေးပါတယ်
အငယ်ဘေးကြုံနေရတဲ့ဒေသတွေမှာဆေးရွက်ကြီးစိုက်ပျိုးမှုတိုးနေတဲ့အကြောင်းနဲ့ပတ်သက်ပြီးဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုဒ္ဓဆိုလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်။ VOA ကိုအားပေးကြည့်ရှုနားဆင်နေတဲ့အတွက်ကျေးဇူးပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်ရဲ့အစီအစဉ်လေးကိုမနက်9နာရီအထိအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 2440 51 VOA ရဲ့ Facebook YouTube စာမျက်နှာ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်ထုတ်လွှင့်ပြီးတော့နားဆင်နိုင်ကြတာဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်သိပ်ပန်းတဲ့ဤပညာကန္တာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားတဲ့အထက်မှာအရင်ဆုံးအမျိုးသမီးကန္တာကိုပြောပြချင်ပါတယ်ကုလက်ကျမ်းမာရေးလေ့ကျင့်ခန်းကိုတနေ့တည်းအချိန်အများကြီးပေးတာတဲ့နေ့စဉ်ပုံမှန်လှုပ်သွားဖို့ပို့ပြီးအရေးကြီးတယ်လို့တရုတ်ဆောင်တဲ့ fitness model တာနာလိုင်ကအကြံပေးပါတယ်ဒီကျမ်းမာရေးသင်တန်းတွေတည်ထောင်ပြီးတော့အရွယ်ဆုံးအလွားဆုံးကလူမျိုးစုံလိုက်ပါဆောင်ရွက်နိုင်မယ်ကျမ်းမာရေးသင်တန်းတွေကိုလုံဆောင်ပေးနေတဲ့အထက်ကနေပြီးတော့ပြောကြလိုက်တာပါ model ဖြစ်တဲ့တနလှိုင်ကဘယ်လိုနီလန်းကောင်းတွေကိုအကြံပေးတတ်တယ်လဲဆိုတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူတွေ့တင်ဆက်ထားပါတယ်ခင်ဗျာ
ခန္ဓာကိုယ်ကမှအစီပိုမရှိအောင်တကယ်ကိုချစ်လက်ပြီးတော့လှပကြောရှင်းပြည့်မလားဟိုအဓိကတော့ကျမ်းကိုယ့်ရဲ့ဒီခန္ဓာကိုယ်ကျမ်းမာရေးကိုပေါ့နော်အမြဲတမ်းထိန်းသိမ်းဖို့ဟာဘယ်လောက်ထိအရေးကြီးတယ်လို့မှအနေနဲ့ပြောပြပေးနိုင်မလဲမျိုးသမီးတွေကိုပေါ့
ဆောခန္ဓာကိုယ်ထိန်းသိမ်းဖို့ကတော့အသက်အရွယ်မရွေးအရေးကြီးတယ်လို့မှတော့မြင်တယ်ဘာဖြစ်လို့လဲဆိုတော့မတို့ခန္ဓာကိုယ်က spare parts မပါလာဘူးတက်တလုံးအသက်80 80လောက်နှစ်ပေါင်း80 80ကိုဒီ body တခုတည်းနဲ့ပဲဆက်ပြီးတော့အမတို့ခီးဆက်အမပေါ့နော်ဆိုတော့အခုနောက်ပိုင်း yes အစားထိုးလို့ရတယ် organ အစားထိုးလို့ရတယ်ဆိုပေမဲ့လည်း carb spare parts ဒီလိုမျိုးလွယ်လွယ်ကူကူနဲ့ဟာအစ်စ်ချက်ချင်းထပ်ပြီးတာနဲ့အရင်ထက်ပိုပြီးတော့ကောင်းတဲ့ပုံစံမျိုးနဲ့လှုပ်ရှားသွားလာလို့ရမယ်လို့ထင်နေတဲ့အတွေ့အကြုံအဲ့ဒါတွေကိုတကယ်ကျမရေးကိုရင်ဆိုင်နေရတဲ့လူတွေအတိဆုံးနေမှာပါပေါ့နော်ကိုယ်ခန္ဓာကိုယ်ကဒီ original ပါလာတဲ့ကြည်စီလောက်ပဲတော့ဘယ်ဟာမှမကောင်းနိုင်ဘူးဆိုတော့အဲ့ရှိတဲ့အရာလေးကိုထိန်းသိမ်းဖို့အမားရဲ့တာဝန်လို့မြင်တယ်အချိန်ပေးဖို့ကြတော့တကယ်တော့ဘယ်တော့မှမရှိဘူးအမရဲ့ခန္ဓာကိုယ်အချိုးအစားကိုကြည့်ပြီးတော့လူတွေကဟာအရန်ကိုအသေးလုံးနိုင်တာနော်လို့ပြောရင်အမစဉ်းစားတယ် right ပြောတော့တော့အမတကယ်လုံးနိုင်အခုချိန်လောက်ဆိုလို့ရှင်ဟိုဗာလေအက်သလစ်တွေလို့ဖြစ်နေလောက်ပြီလို့အမတကယ်အချိန်ပေးတာကျမကြီးအတွက်ဆိုရင်24နာရီတော့တတိထားရတာပေါ့နော်ဒါပေမဲ့တက်တက်ကြီးထပြီးတော့လောက်ရတာဆိုလို့ရှိရင်တရက်မှာမိနစ်အစိတ်နာရီဝက်လောက်အချိန်ပေးနိုင်တယ်တစ်ပတ်မှာ4ရက်လောက်ဆိုလို့ရှိရင်ရပါပြီအမအခုလက်ရှိထိန်းထားတဲ့ခန္ဓာကိုယ်မျိုးပေါ့နော်တခုတော့ရှိတာပေါ့ဒီနေ့လောက်ပြီးမနက်ဖြန်တော့ပြောလဲလို့မရဘူးပေါ့ဘယ်အရာမဆိုအချိန်လေးတော့ပေးရတယ်ကျမရေးမှာအမဘလောက်ထိအချိန်ပေးပြီးလုပ်တယ်လဲဆိုတာထက်မိကောင်ကအမဘလောက်အထိမပြတ်မကွက်ဇွဲရှိရှိနဲ့လုံနိုင်လဲပေါ့နော်တရက်မှာအများကြီးလုံနိုင်တာထက်ဆိုလို့ရှိရင်အမတို့အတွက်ပို့ပြီးအရေးကြီးတာတနေ့ကိုနည်းနဲ့တကယ်ဇွဲရှိရှိနဲ့မပြတ်မကွက်လို့ပြောဖို့အရေးကြီးပါတယ်
အမကကနဲ့ထိရောက်ရောက်လို့ဖို့နီးစနစ်ကြဖို့ကအရေးကြီးတဲ့သဘောပေါ့နော
်နီးစနစ်ကြဖို့ရဲ့ပြီးတော့မပြတ်မကွက်တနေ့ရောနည်းနည်းဆိုလဲနည်းမပြတ်မကွက်ပုံမှန်လေးဇွဲရှိရှိနဲ့လုပ်နိုင်ဖို့ရဲ့ပြီးတော့အစားအသောက်နဲ့အိပ်ရေးကိုအမတို့ဒီညွှန်ကြားထားတဲ့အချိန်မှာလူတယောက်မှာဒီကျန်းမာရေးနဲ့ပတ်သက်တဲ့အစားအသောက် lifestyle တစ်ခုကိုစီစဉ်ပြီးတော့စဉ်းစားပြရတဲ့အချိန်ရောက်လာပြီအဲ့ဒါကြောင့်လည်းအမရဲ့ဒီပရိသတ်တွေကအများဖြင့်အမျိုးသမီးအိမ်တော်ရှင်တွေများကြတယ်။အဖြစ်လို့လဲဆိုတော့ကို့အနေနဲ့ကို့အတွက်တယောက်တည်းမဟုတ်ဘဲနဲ့ကျမ်းမာရေးဆိုရင်မိသားစုတစုလုံးအတွက်ပါထိန်းသိမ်းရတာလို့အမမြင်တယ်။ဒါကြောင့်လည်းကျမ်းမာရေးအတွက်ထိန်းသိမ်းဖို့ဆိုရင်တော့ဘာကြောင့်လဲဆိုတော့အမအထူးတလေပြောနေစရာမလိုဘူးလို့ထင်ပါတယ်။
ကျမတို့ဗမာတွေပြောကြတာရှိတယ်ကိုချမ်းမာတော့မှပဲစိတ်ချမ်းသာတယ်ပေါ့နော်။နောက်စိတ်ချမ်းသာအောင်နေနိုင်မှလည်းကိုကလည်းလိုက်တယ်ပြန်ချမ်းမာတယ်ပေါ့ဆိုတော့ဒီရုပ်နဲ့ဒီရုပ်ပိုင်းစိတ်ပင်ကတော့အပြန်လည်းဆက်ဆက်မှုတွေကလည်းရှိနေတာပေါ့လေ။ဆိုတော့ဟိုအမျိုးသမီးတွေအတွက်ဒါဒီလိုမျိုးကိုရဲ့စိတ်ပိုင်းနဲ့ရုပ်ပိုင်း တစ်ဖက်နဲ့တစ်ဖက်အပြန်လန်ထောက်ပံ့ပေးနိုင်တဲ့ဒီကျမ်းမာရေးပုံစံမျိုးပေါ့နော်နေဖို့အတွက်ဆိုရင်အခုလိုမျိုးအထူးသဖြင့်ဒီအသက်40ကျော်50ကျော်ရေးအတွက်ပေါ့နော်ကျမ်းမာရေးလို့ကိုအတွက်ပို့ပြီးအချိန်ခက်ခဲလာတဲ့သူတွေအဲစိုးရိမ်စိတ်များလာတဲ့သူတွေအတွက်ပေါ့နော်ဘယ်လိုများအမျိုးသမီးတွေအနေနဲ့ဘယ်လိုတွေလုပ်တင်တယ်လဲပေါ့အားများချမ်းပေးနိုင်မလဲရှင့်
အမမညာရောရုပ်ပိုင်းနဲ့စိတ်ပန်းတော်တော်ကြီးကိုကျွန်းကိုင်းနေတိုင်းကျွန်းဆက်ဆက်နေကြတယ်အထူးသဖြင့်လေ့ကျင့်ရတဲ့ခါမှမလုပ်ဘူးဆိုလို့ရှိရင်ဆက်ဆက်ကျင်လုပ်ဖို့အတွက်ကစိတ်ပိုင်းဆိုင်ရာအပြင်ဆင်ရတယ်အဲ့ဒါအခက်အခဲဆုံးပဲပထမဆုံးလုံနိုင်ဖို့ဆိုတာပေါ့နော်တခါမှမလုပ်ဘူးတဲ့လူတွေအတွက်ကြတော့လေအမကလည်းကိုကိုယ်တိုင်အဲ့ဒီနေရာကိုရောက်ခဲ့ဘူးတဲ့အရင် ီအခက်ခဲတွေကိုကျော်လွှားနိုင်ဖို့အတွက်အမတို့ studio gym လေးထောင်ခဲ့တယ်ပေါ့နော် and then နောက်တစ်ခုကလေ့ကျင့်ခန်းလုပ်နေကြသွားပြီဆိုလို့ရှိရင်လူကမရက်ချင်တော့ဘူးဘာဖြစ်လို့လဲဆိုတော့ဒီလေ့ကျင့်ခန်းလုပ်လိုက်ပြီဆိုတာနဲ့ကိုယ့်ရဲ့ဒီစိတ်ပိုင်းဆိုင်ရာအများကြီးပြောင်းလဲသွားတယ်လေ့ကျင့်ခန်းလုပ်ပြီးတဲ့အခါမှာထွက်လာမဲ့ feel good hormones တွေရှိမယ်ဒီထဲမှာ endorphin serotonin oxytocin အများကြီးပဲဆိုတော့လေ့ကျင့်ခန်းလုပ်နေကြလူတွေမကြခင်မှာပဲကြည့်လိုက်လို့ရှိရင်လျှောက်တာအစလုံးဝဟိုစောင့်ကြောင်းစောင့်ကြောင်းနဲ့တော့အဲ့လိုတွေတော့မကြိုးဘူးတွေဖြစ်လာတယ်အဲ့ဒါမကြောက်လဲဆိုတော့အမတို့ရဲ့ဒီလေ့ကျင့်ခန်းလုပ်ပြီးဆိုတာနဲ့ feel good hormone တွေကကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာထွက်လာတဲ့အဲ့မှာပို့ပြီးတော့ပုဂ္ဂိုလ်က confidence ရှိလာမယ်အရာရာတိုင်းကိုအရင်တော့တိတ်တိတ်မမလေးထိခနဲ့ဆိုစိတ်တူတတ်တဲ့ကိုကဒီနည်းနည်းပို့ပြီးတော့စိတ်ရှည်လာမယ်ပို့ပြီးတော့ problem solving မှာပို့ပြီးတော့ကိုကသူများထက်calm ဖြစ်ဖြစ်နဲ့တည်တည်ငြိမ်ငြိမ်နဲ့ဖြည့်ရှင်းလာနိုင်မယ်ဒီလိုအရာတွေတွေ့ရမှာပေါ့နော်ဆိုတော့ဒါမဲ့တခုရှိတာကိုယ့်ရဲ့ဒီလေ့ကျင့်ခန်းလုပ်လို့ကျန်းမာလာတဲ့တိုးတက်လာတဲ့သွက်လက်လာတဲ့ကိုယ့်ရဲ့ခန္ဓာကိုယ်ရှိပေမဲ့လည်းတခါတလေအပြင်ပရောဂါကြောင့်ဥပမာကိုယ်မညှော်မှန်းထားတဲ့ယောဂါပဲဖြစ်ဖြစ်ဒါမှမဟုတ်ဒီအလုပ်ကိစ္စမိသားစုကိစ္စတခြားတစ်ခုခုကြောင့်ကိုစိတ်အနှောက်အယှက်နဲ့စိတ်တက်ကြခဲ့ပြီးရှိတော့အဲ့ဒီအချိန်ကြောင့်လို့ရှိရင်လည်းလေ့ကျင့်ခန်းပြန်ထပြီးလုပ်ဖို့ဆိုတာအင်မတန်ခက်ခဲပါတယ်အထူးသဖြင့်သိတယ်မလားစိတ်တက်ကြနေလို့လေ့ကျင့်ခန်းလုပ်ချင်ပါတယ်ဆိုမှအဲ့ဒီစိတ်တက်ကြနေတဲ့အချိန်မှာဆိုရင်လေ့ကျင့်ခန်းလုပ်ဖို့ထနိုင်ဖို့ကပို့ပြီးတော့ခက်ခဲတယ်ဒါပေမဲ့လည်းဒီအရာကိုကြော်ဖြတ်နိုင်ပြီဆိုတာနဲ့အလိုလိုအရာရာအကုန်လုံးကအဆင်ပြေသွားပြန်ရောဆိုတော့အမပြောချင်တာကဒီ exercise ကိုဒီ feel good hormone တွေထွက်အောင်လုပ်ထွက်တဲ့အထိလုပ်ဖူးတဲ့လူတွေကခုနအမပြောတဲ့အာစကားကို 100% နားလည်မှာပေါ့နော် ဒီစိတ်ပိုင်းဆိုင်ရာကျန်းမာဖို့ကခန္ဓာကိုယ်ပေါ်မှာအများကြီးမူတည်နေတဲ့အတွက်အမအနေနဲ့အကြံပေးတယ်ဆိုတာထက်စကားလက်ဆောင်လေးပါချင်တာပေါ့နော်ကို view site ပေးရမယ်အရွယ်ရောက်ပါပြီအဲ့တော့မျိုးသမီးတွေဟာအထူးသဖြင့်အသက်ကြီးလာလေလေစိတ်ကူးစီးမှုတွေမခံပါနဲ့စိတ်ပူပီးမှုမခံဖို့ဆိုတာလေကိုချစ်တတ်ကိုဒီထက်ပိုပြီးတော့ကျန်းမာအောင်အချိန်လေးတစ်ခုနည်းနည်းလေးပြီးပြီးတော့ကြိုးစားအားထုတ်လိုက်မယ်ဆိုလို့ရှိရင်အများအားလှပြီးတော့စိတ်ချမ်းသာပြီးတော့အရာရာတိုင်းကိုလှလှပပလေးနဲ့ကြော်ဖြတ်နိုင်ပါပါလို့အမဒီကနေအားပေးစကားပြောချင်ပါတယ်
အမပြောသွားတဲ့အကြံဉာဏ်လေးအင်ပြန်ကောင်းပါတယ်ဒါပေမဲ့ဆော့ဆော့ပိုင်းတော့လည်းပြောသလိုပေါ့နော်တချို့ဒီအဲကျမကြီးဟိုလိုက်ပါလုတ်ဖို့အတွက်ထက်ခဲရှိတဲ့သူတွေရှိတယ်ငွေကြေးအဖြစ်နောက်ကိုလုတ်အလုတ်အချိန်အဖြစ်ပေါ့နော်စသဖြင့်ဆိုတော့အဲ့လိုလူတွေအတွက်ရောအားလုံးပေါ့နော်ဟိုဘလို့လူတန်းစားမရွေးအသက်အရွယ်မရွေးအားလုံးလိုက်ပါလုတ်နိုင်မဲ့အဲအစီအစဉ်မျိုးရောအမလုတ်ဆောင်ပေးတာမျိုးရှိပါလားရှင်
ဟုတ်ကဲ့ရှိပါတယ်အမရဲ့YouTube channel လေးတန်တာ fitness ဆိုပြီးတော့ဒီထက်မှာဆိုလို့ရှိရင်မတို့လေ့ကျင့်ခန်း demonstration video တွေလောက်ထားတဲ့လေ့ကျင့်ခန်းလေးတွေ general ကျန်းမာရေးအတွက်ပေါ့နော်ဘူးမဆိုလိုက်လုပ်လို့ရတဲ့လေ့ကျင့်ခန်း video တွေတင်ပေးထားပါတယ်အမရဲ့ Facebook page မှာဆိုရင်လည်း deep fitness this workshop ဆိုပြီးတော့ဥမာ Sunday ဆိုလို့ရှိရင်မတို့ဒီ workshop ကနေ Zoom နဲ့Sundayyoga free yoga ဆိုပြီးတော့ရှိတယ်အဲ့ဒါဆိုရင်ဒါဘာလို့မဆိုလူတိုင်းကျန်းမာရေးအတွက် join လုပ်ရတဲ့ channel လေးတွေပါအဲ့တော့အမရဲ့ Tees workshop page ကိုသွားပြီးတော့ရိုက်ထလိုက်မယ်ဆိုလို့ရှိရင်ဒါ zoom link free ဘယ်လိုမျိုးဝင်လို့ရမယ်အဲ့မှာအကုန်လုံးပြပေးထားပါတယ်အဲဒါမှမဟုတ်လို့ရှိရင်လည်း app လေးအမရဲ့ဒီ Tees fitness app လေးကို download ဆွဲလိုက်ရင် Facebook ကနေပါလဲဆွဲလို့ရတယ် ဘယ်ကနေမဆိုပေါ့ဒီ fitness app ဆိုတာလေးရိုက်ထလိုက်ရင်Google Apple App Store ဒီနေရာတွေမှာ download ဆွဲပြီးအခမဲ့ခုနှစ်ရက်လေ့ကျင့်ခန်းတွေရောကိုယ်နဲ့ကိုင်ညီမဲ့လေ့ကျင့်ခန်းတွေရောဒီကျမရဲ့အသိနဲ့ပတ်သက်တဲ့ဘဟုသုတတွေဆိုရင်မတော့အချိန်မီဝင်ဖတ်လို့ရတယ်အဲဒါဆိုရင်အခမဲ့ဘာလို့မဆိုကြိုက်သလောက်လိလာလို့ရတယ်ကျမရဲ့အသိတွေမျှဝေပေးထားတဲ့နေရာလေးတွေပ
ါဟုတ်ကဲ့ပါရှင်အခုလိုအချိန်ပေးပြီးတော့ဖြေကြားပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်အမတက်လည်းအချိန်ပေးပြီးတော့အခုလိုမျိုးပြည်သက်နဲ့ connect လုပ်ပေးတာကျေးဇူးအများကြီးတင်ပါတယ်အားလုံးပဲကျမ်းမာပြီးတော့စိတ်ချမ်းသာနိုင်ကြပါစေ
မကင်ဗျူတွေမေးမြန်းတင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတကနားဆင်ရမှာကတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်ဒီတစ်ပတ်မှာတော့စိုက်ပျိုးရာသီအစအမေရိကန်စိုက်ပျိုးရေးသမားတွေရဲ့ညှော်လင့်ချက်မဟာဗျူဟာမြောက်လေဒါစကန်စတာတွေကိုကုအောင်ကပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းပေါ်ရုရှားတူဂျော်စစ်ဒုတိယနှစ်ထဲဝင်ရောက်လာချိန်မှာစိုက်ပျိုးရေးစည်းအုပ်တွေကြောင့်အမေရိကန်စိုက်ပျိုးရေးသမားတွေအနေနဲ့စိုးရိမ်ပူပန်နေကြချိန်မှာအတိုးနှုံတိုးမြင့်တက်မှတ်တဲ့အခြေအနေကိုလည်းရင်ဆိုင်နေရပါတယ်။ကမ္ဘာရေးခင်တွေကြောင့်မသေးချာမရေရာတဲ့အနေထားအောက်မှာစိုက်ပျိုးရေးရာသီအစလယ်သမားတွေရင်ဆိုင်နေရတဲ့အခြေအနေကိုတင်ပြပေးရမယ်။ယူကရိန်းရုရှားတူဂျော်စစ်ကြောင့်စစ်ပွဲစဖြစ်စကာလအခက်အခဲရင်ဆိုင်ရသူတွေရဲ့အမေရိကန်စိုက်ပျိုးရေးသမားတွေလည်းပါဝါတယ်ဓာမြေဩဇာလိုစိုက်ပျိုးရေးသုံးတခြားပစ္စည်းတွေလည်းဈေးတက်ကုန်ပြီးစိုက်ပျိုးမဲ့အစီအစဉ်တွေအားလုံးကမောက်ကမဖြစ်ကုန်တယ်လို့ဆိုပါရယ
် The problem is that
Russia နဲ့ဒီမှာမေးဘီလာရစ်ကကျွန်တော်တို့သုံးနေတဲ့ Nitrogen, Phosphorus နဲ့ Potassium ကိုအဓိကဖြန့်ဖြူးပေးနေတာပေါ့အခုကြတော့အဲ့ဒီကနေမရတော့ပါဘူးအဓိကဖြန့်ဖြူးပေးနေတဲ့သူတွေကိုကန့်သတ်လိုက်တဲ့အခါမှာတက်ရောက်မှုတွေရှိလာပါတယ်
ရုရှားချူချော်စစ်ဒုတိယနှစ်ထဲဝင်ရောက်လာချိန်မှာပဲအမေရိကန်စိုက်ပျိုးရေးသမားတွေအတွက်စိုက်ပျိုးရာသီအစရောက်လာပါပြီ
Things have kind of worked themselves out a little bit
အခုတော့အခြေအနေနည်းနည်းလေးကောင်းလာပါတယ်ကောက်နံဈေးနှုန်းတွေလည်းကျလာတော့ဓာတ်မြေဩဇာဝယ်ဖို့အပိုင်းမှာလူတွေတိတ်ပူပန်နေစရာမလိုတော့ပါဘူးဒီလိုအခြေအနေကနည်းနည်းတော့စိတ်သက်သာစေပါတယ
်2022ခုနှစ်မှာကုလသမဂ္ဂနဲ့တူရကီနိုင်ငံတို့ရဲ့ဂျာဝင်ဆက်ဆက်မှုကြောင့်ယူကရိန်းနဲ့ရုရှားကြားပြည်လည်မှုရခဲ့ပြီးတဲ့နောက်ပြောင်းပဲပြီးစက်တဲ့ဂျုံစေးတွေတည်ငြိမ်လာပါတယ
် Since then we've not
အဲ့ဒီနောက်ပိုင်းမှာမှားတဲ့ကုန်အရေးအတွက်လည်းတိုးလာတာမတွေ့ရတော့ပါဘူးဒါပေမဲ့လည်းရှေးလျှောက်ဒီအနေထားပြောင်းလဲသွားနိုင်တယ်ဆိုတာအလုံးသိထားကြမှာပါ
မေလ18ရက်နေ့မှာကောက်နှံတင်ပို့ဖို့သဘောတူညီချက်တက်တန်းနှစ်လထပ်တိုးနိုင်ခဲ့ပါတယ
် It's been something that's actually taken prices lower as we
ဈေးတက်တဲ့ဂျုံပြောင်းမှုတွေနဲ့ရှင်ရောင်းနိုင်မှုဈေးတွေကျလာတာပါဟိုတုန်းကထပ်တောင်ဈေးကျတယ်လို့ပြောလို့ရပါတယ်ရုရှားနဲ့ယူကရိန်းဘက်ကသာအခြေအနေတွေမပြောင်းဘူးဆိုရင်ပေါ့ကောက်နှံတင်ပို့ရေးသဘောတူညီချက်အရရုရှားကဓာတ်မြေဩဇာပို့ပေးလို့ရပါတယ်စိုးရိမ်မှုတွေရှိနေတာကြောင့်လည်းအခြေအနေတွေမပြောင်းခင်မှာဈေးနှုန်းတက်တက်တာတာနဲ့ဝယ်ဆုထားကြပါတယ
်ရှိသမျှငွေကိုစိုက်ပျိုးရေးဘက်မှရင်းနှီးမြှုပ်နှံထားပေမဲ့လည်းဝယ်ယူစုဆောင်းဖို့အတွက်လိုအပ်တဲ့ငွေကိုချေးယူတဲ့အခါအတိုးနှုန်းကတက်နေတာပါဒါ့အပြင်လှုပ်သားရှားပါမှုပြဿနာကိုပါရင်ဆိုင်နေရပါတယ်
You try to find somebody to haul grain for you.
ကောက်နံတွေတည်းယူရွှေပြောင်းဖို့လူလိုက်ရှာနေရသလိုကိုပိုင် trucker မရှိရင်လည်းအခက်တွေ့မှာပါ။ပြဿနာက trucker မောင်းမဲ့လူကိုမရှိတာပါ
။စိုက်ပျိုးရေးထောက်ကူပြုစက္ကရာတွေတုံးနေရတဲ့အချိန်ထဲမှာမိသားစုဝင်တွေရောကိုယ်တိုင်ရောပါဝင်စိုက်ပျိုးနေကြရတယ်လို့သူကပြောပါရယ်ခင်ဗျာ။ရုရှားနဲ့တရုတ်တို့ရဲ့ချင်းချောက်မှုကြီးထွားလာတာကြောင့်အမေရိကန်အနေနဲ့အရှိဗဲမျက်နှာစာကိုသာမကမြောက်ဖက်ကိုလည်းသတိနဲ့စောင့်ကြည့်ကာကွယ်ဖို့အစီအစဉ်တွေချထားပြီးသားဖြစ်ပါရယ်အမေရိကန်နောက်မြောက်ပြည်နယ်အလက်စကာအခြေစိုက် ILSN Leaders Camp မှာပုံမှုလွိုင်းရိုက်ဟာ9နှစ်ကြာအမှုထမ်းဆောင်နေစေပါ F-16 ဂျက်တိုက်လေယာဉ်နဲ့ကင်းလက်ပြန်တမ်းရင်အလက်စကာပြည်နယ်ရဲ့တမူထူးခြားတဲ့ရှုခင်းတွေကိုကြည့်ရတာကတော့ဘာနဲ့မှမတူဘူးလို့ဆိုရတယ
်ကမ္ဘာနေရာတော်တော်များများကိုပြန်တမ်းခဲ့ဘူးပေမဲ့ဒီနေရာဟာအကောင်းဆုံးမှာနိုင်ငံရဲ့တကယ့်တန်ဖိုးကြီးတဲ့နေရာပါ
ဒီဝေဟင်ပိုင်နဲ့ကိုမဟာဗျူဟာချတဲ့ဒေသအဖြစ်အမေရိကန်ကသတ်မှတ်ထားတာပါအခုလိုပြန်တမ်းရမှာအတိတ်ဆဝန်ဒေသအထိရောက်ပါတယ်IRSN လေတဲ့အခြေစိုက်စခန်းမှုဘုံမှုကြီး David Ajax Parkland က
It's hard to understand that looking at a normal map
ရေတုံးတမမြေပုံမှာဆိုရင်တော့ Alaska ဘော်ဘက်မှာရှိနေတာပါဒါပေမဲ့ကမ္ဘာမြေပုံမှာကြည့်မယ်ဆိုရင်တော့ဒီနေရာကမ္ဘာပြောက်ဖက်ချမ်းကဘယ်နေရာနဲ့မဆိုနေနေတာကိုတွေ့ရမှာပါ
ဥရောပဆိုရင်လည်းအာတိတ်သမုဒ္ဒရာရဲ့တစ်ဖက်ကမ်းမှာဖြစ်သလိုရုရှားနိုင်ငံဟာဆိုရင်လည်းကီလိုမီတာ100တောင်မွေးပါဘူးအင်ဒိုပစိဖိတ်ဒေသနဲ့ဆိုရင်လည်းနီးပါတယ်တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့အနေနဲ့ကြီးထွားလာတဲ့အချိန်ထဲမှာလွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကတော့လေဒါစကန်ကိုပိတ်ပစ်ဖို့ကာကွယ်ရေးဌာနကသုံးသပ်ခဲ့မှုပါတယ်နိုင်ငံတကာနဲ့မဟာဗျူဟာလေ့လာရေးဌာနကနိုင်ငံရေးသုံးသပ်သူShamas Daniels က
DOD argued that the cost to
Alaska ရဲ့တဘာဝဝင်ချင်းရာသီဥတုစတာတွေကြောင့် Alaskan လေတဲ့အခြေစိုက်စခန်းထိမ့်သိမ့်လည်ပတ်တဲ့စီးကြီးလွန်းတယ်လို့ကာကွယ်ရေးဌာနကပြောနေတာပ
ါဒါကြောင့်တရားလွတ်လပ်တဲ့ကော်မရှင်ဖွဲ့ပြီးပြန်သုံးသပ်ရမှာစခန်းရုပ်သိမ်းလိုက်တာကြောင့်တွက်ချက်ထားသလောက်ငွေဘူးငွေရှန်ထွက်လာမှာမဟုတ်တယ်လို့ဒီအခြေစိုက်စခန်းရဲ့အရေးပါမှုကလည်းကြီးမားကြောင်းကော်မရှင်ကမှတ်ချက်ပြုခဲ့ပါတယ်။အဲ့ဒီနောက်အင်အားလျှော့ချခဲ့ပြီး2016ခုနှစ်မှာအရင်ရှိနေပြီးသား F-16 ဂျက်တိုက်လေယာဉ်တွေသာထားခဲ့ရကနေအခုအခါမှာဒေါ်လာ5ဘီလီယံတန်အတန်ထက်မြန်နှုန်းနဲ့သွားနိုင်တဲ့ F-35 ဂျက်တိုက်လေယာဉ်နှစ်စီးထပ်မံပြီးတော့တက်ချထားသလိုလေရင်ပြေးလန်းလေရင်ထားဖို့နေရာနဲ့တခြားလိုအပ်တာတွေအတွက်ပင်တဂွန်ကနောက်ထပ်ဒေါ်လာ3600သုံးဆွဲခဲ့ပါတယ်ဘုံမှုလွိုင်းရိုက်က
ဒီနေရာကအတက်အဆင်းအများရှုပ်တဲ့နေရာပါအလွန်ဆုံးမိနစ်20လောက်သာလေရင်အတက်အဆင်းမရှိတာပ
ါ F-35 နဲ့ပြည်နယ်မြို့တော်ကလေတပ်အခြေစိုက်စခန်းမှာရှိတဲ့ F-22 ဂျက်တိုက်လေယာဉ်တွေနဲ့ဆိုရင် Alaska မှာအစစ်မြင့်တိုက်လေယာဉ်ပေါင်း100ကျော်ရှိနေတာကြောင့်ဒါဟာဆိုရင်စုဖွဲ့မှုအင်အားတာလွန်တဲ့နေရာတစ်ခုလည်းဖြစ်တယ်လို့ဆိုပါတယ်ခင်ဗျာအမေရိကန်ရုပ်ရှင်လောကမှာ African American ရုပ်ရှင်ဖန်တီးသူတွေဟာနှစ်ပေါင်းများစွာကလေးကရှိနေခဲ့တာပါ1898ခုနှစ်ကရိုက်ကူးခဲ့တဲ့ဂန်ဝင်ရုပ်ရှင်မှာလူမဲအမျိုးသားနဲ့အမျိုးသမီးတို့နမ်းနေတဲ့ပုံကိုတွေ့နိုင်ပါတယ်။1898ခုနှစ်ကနေ1982ခုနှစ်အတွင်းရိုက်ကူးခဲ့တဲ့လူမဲရုပ်ရှင်အကြောင်းပြပွဲမှာအခုလိုပြတာတာပါ။ပြပွဲမှာရှေးခေတ်ရုပ်ရှင်တွေရဲ့ဇာညွန်1943ခုနှစ်ကရိုက်ကူးတဲ့ Stormy Weather ရုပ်ရှင်ကအဝယ်အစား1959ခုနှစ်က Foggy and Best ရုပ်ရှင်နဲ့တခြားကြော်ညာပိုစတာမျိုးစုံခင်းကျင်းပြသထားပါတယ်။
And many of them have been lost.
Myanmar ပျောက်ကုန်ကြပါပြီ။ဒီထွင်ဆန်းသစ်မှုတွေနဲ့ရုပ်ရှင်ရိုက်ကူးကြတဲ့အချိန်ကိုအခုကြံနေသေးတာတွေကသက်သေပြနေပါလေ
။ရုပ်ရှင်အမျိုးအစားပေါင်းစုံအများစုကိုအကုန်ကြနည်းနည်းနဲ့ရိုက်ခဲ့ပါရယ်
။ We have cowboy
ကောင်းမွန်ရုပ်ရှင်၊စူစာကန်ရုပ်ရှင်၊လူ့ဘဝစက်ကုံဘောကဆက်လန်းတွေအားလုံးရှိပါရယ
်။1939ခုနှစ်ကရိုက်ကူးခဲ့တဲ့ Reform School ရုပ်ရှင်မှာအဲ့ဒီအချိန်ကရုပ်ရှင်နဲ့ရုပ်မြင့်တန်ကြားဇလန်တရားကျော်မှာပါဝင်ခဲ့တဲ့ Louis Bivale ပြပွဲမှာပါဝင်ပါတယ်။ American တလွှားကဒေသတွေမှာဒီရုပ်ရှင်ကိုရိုက်ကူးခဲ့တာဖြစ်ပြီးဇက်ကောင်တွေကိုလည်းသူတို့ရဲ့အရေးချင်းအလိုက်ရွေးချယ်ခဲ့တာပါ။1940လောက်ကရိုက်ကူးတဲ့ဇလန်တို့တွေမှာဆိုရင်လေလူမဲဂီတပညာရှင်တွေအကပညာရှင်တွေကိုအဓိကထည့်သွင်းရိုက်ကူးထားပါတယ်။1960လောက်အရောက်မှာတော့အသားရောင်ခွဲခြားမှုကိုမီးမောင်းထိုးပြတဲ့ရုပ်ရှင်တွေအသားပြေးရိုက်ကူးလာကြပါတယ်။1963ခုနှစ်က Lilies of the Field ရုပ်ရှင်အတွက် Sydney Poitier ဟာအကောင်းဆုံးသရုပ်ဆောင်ဖြစ် Oscar ဆုရရှိသွားပါတယ်ခင်ဗျာ။
ကိုအောင်တင်ပြသွားတဲ့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပါမယ်ညဉ့်ညမ်းတဲ့သဘာဝအပဝန်းကျင်ကိုတန့်စင်စေပြီးမြေစီလွှာနဲ့မြေအောက်ရေကိုထိမ့်ပေးနိုင်တာကြောင့်ထိုင်းပြည်ရင်ကိုယ်တိုင်အားပေးစိုက်ပျိုးခဲ့တဲ့ Vetiver မြက်အတွက်ခုနှစ်ကြိမ်မြောက်နိုင်ငံတကာညီလာခံကိုချင်းမိုင်မြို့မှာကျင်းပနေပါတယ်မြန်မာနိုင်ငံမှာလည်း Vetiver မြက်စိုက်ပျိုးမှုထွန်းကားအောင်မြင်အောင်လှုပ်ဆောင်နေတာကိုစာရန်တင်ခဲ့တဲ့ဇီဝဤပညာရှင်ဒေါက်တာတန်တန်းစိန်ကိုဒေါက်ကင်ပြုသက်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဗက်တီဘယ်မြက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာအစည်းအဝေးကိုဆက်မတက်နေလဲဆိုတော့လေဗက်တီဘယ်မြက်ဟာဘာကြောင့်ဒီလောက်အရေးကြီးလို့ပေါ့နော်ဒီအစည်းအဝေးတွေကျင်းပပြီးတော့ဆွေးနွေးရတာပါလို့ဆို
တာ Fashion သူကအရန်ထူချာပြီးတော့ကိုအစွမ်းသက်သည့်အများကြီးပဲရှိရဲ့မြက်ကလေးဆိုပြီးတော့ပေါ့နော်သူရဲ့အဲမြက်ကဒီစိုက်ပျိုးရေးခန္ဓာလည်းမဟုတ်ဘူးပေါ့ဆရာမရဲ့ဒီဆောက်လုပ်ရေးတွေမှာရောအဆောက်အဦတွေထိမ့်သိမ့်တဲ့နေရာမှာမိရထားလန်းထိမ့်သိမ့်တဲ့နေရာမှာရောတရိတ်ဆန်အစားလက်မှုပစ္စည်းအဲစသဖြင့်ပေါ့နော်ကျမတို့စိုက်ပျိုးရေးမှာဆိုလို့ရှိရင်တော့ဒီအစိတ်တင့်တဲ့မြေတွေပြန်ပြီးတော့ကောင်းမွန်လာအောင်လုပ်တဲ့နေရာတွေမှာရောသူကမြေစီဩစာ မကောင်းတဲ့မြေတွေပြန်ထက်တန်အောင်လှုပ်တာမှာပါသူကအစွမ်းတတ္တိရှိရတဲ့အတွက်ကြောင့်ဟိုကဘာအယုံဆိုင်ပြီးတော့ဒီမျက်နဲ့ပတ်သက်တဲ့သူတေသနာတွေအတုံးချမှုတွေရှိလာတာပေါ့နော်ရှိလာတဲ့အခါမှာဒီနိုင်ငံတကာကလူတွေစုဝေးပြီးတော့တွေ့ကြုံနေညှဝေးကြတယ်နောက်စာရန်နေဖတ်ကြတာပေါ့နော်အခုဆိုလို့ရှိရင်အမှတ်စဉ်9ကိုရောက်ရှိရတဲ့အတွက်ဒီချင်းမိုင်မှာလာပြီးတော့ဒီမျက်အကြောင်းလေးကိုဒီလေးလာဖို့စာရန်ဖတ်ဖို့ရောက်ရှိနေတာဖြစ်ပါတယ
်ထိုင်းနိုင်ငံကဆိုလို့ရှိရင်ဒီမျက်နဲ့ပတ်သက်ပြီးတော့ဒီကွယ်တော်သွားတဲ့ဘင်ကြီးဘူမိဘောကိုရိုင်းကဥစည်းပြီးလောက်ခဲ့တယ်လို့သိရပါတယ်အဲ့ဒါလေးနည်းနည်းရှင်းပြပေးပါရှင်
ဘင်ရတော့သက်ဝင်းရင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးတော့သူဥရောပနိုင်ငံနေမှာပညာသင်ခဲ့တယ်ကျော်ဝင်မိသားစုတွေလုပ်တဲ့စီမံကိန်းထဲမှာဒီဘက်တီဘာမျက်စိုက်တာတစ်ခုပါဝင်ခဲ့ပါတယ်ကမ္မတွေပြိုတဲ့နေရာမှာဒီဘက်တီဘာရဲ့ရှေ့လျားတဲ့အပြစ်တွေကထိန်းသိမ်းနိုင်တယ်ကမ္မပြိုတာတွေထိန်းသိမ်းဖို့အတွက်ဒီဘက်တီဘာတွေကိုဟိုစိုက်ခဲ့တယ်နောက်ပြီးတော့ရေကိုထိန်းသိမ်းဖို့အတွက်လည်းသူကစိုက်ခဲ့တယ်ရဲ့ကြီးရရှံဖြစ်တာ ਈ နောက်ပြီးတော့မြေထားလန်းလမ်းပိုင်းဆိုင်ရာ ਈ ပေါ့နော်အဲ့ဒါတွေထိမ့်သိမ့်မှုအတွက်ဒီပတိပံမြေဆိုင်တာကိုသူကိုယ်တိုင်လည်းစိုက်ပြခဲ့တယ်ဘရင်ကိုယ်တိုင်လည်းစိုက်တယ်နောက်ပြီးတော့ခြံတင်ချောင်းနေမှာလည်းခလေးတွေအစပေါ့နော်ဒီပတိပံမြေဆိုင်တာကိုသူတို့တင်ပေးပါတယ်ပြီးတော့ထိုင်းနိုင်ငံမှာတော့အခုဘရင်မရှိရဲ့နောက်မှာသမီးတော်မဟာချက်ခရီတီရီတော်ကဥစီပြီးတော့Chai Badana Foundation ဆိုပြီးတော့လဲထောင်ထားပါတယ်ဒီဘီရင်ကြီးရဲ့တော်ဝင်မိသားစုရဲ့စီမံကိန်းတွေမှာလဲဒီဟာကိုအကောင့်ထည့်ပေါ်ပြီးတော့ဆောင်ရွက်နေရဖြစ်ပါလိမ့်ရှင
်ဆိုတော့ဒီလောက်အရေးတည်ယူထားတဲ့ဒီမြက်ရဲ့အတုံးဝင်ပုံပေါ့နော်ဆက်ဆံမဆော့ဆော့ပြောထားတယ်မြေစီတော့ထိမ့်သိမ့်နေဆိုတာအဲ့ဒါလေးအကြောင်းကိုပထမဆုံးပြောပြပေးပါဘယ်လိုပုံစံနဲ့ဒီမြက်ကမြေစီတော့ထိမ့်သိမ့်နိုင်တာပါလဲရှင်
ရေးစီလွာမှာချတော့ကျမတို့ကဟိုကုန်တက်တီတုံးလို့ရှိရပါတော့အဲရုပ်ကုန်တက်တီဓာတ်ကုန်တက်တီစီးပွားကုန်တက်တီတုံးလို့ရှိရတဲ့မှာဒီဓာတ်ရုပ်ဆေးတွေပေါ့နော်ဓာတ်ရုပ်ဆေးတွေပုတ်တက်ဆေးပေါင်းတက်ဆေးဓာမီဩစာအဲအဲ့ဒါတွေတုံးလာတဲ့ခါကျတော့ရုပ်ကုန်တက်တီနဲ့စီးပွားကုန်တက်တီပျောက်တဲ့ခါမှာညေပြတ်တယ်ဆိုတာဖြစ်လာတာပေါ့နော်ညေကြီးကချက်ခဲလာတဲ့ရေမထိန်နိုင်တော့ဆိုက်ရတာမလွယ်တော့ဘူးပေါ့အဲ့အဲ့လိုမျိုးမြေမျိုးကဗတီဘာဆိုက်လိုက်တဲ့ခါကျရင်အဲ့ဒီဗတီဘာကသူကဟိုကျမတို့ဟိုလူတွေကိုတင်းနှံ့နဲ့ချွေးထွက်တယ်လို့သူ့ရဲ့အမြင့်ကလည်းသူကစစ်ထုတ်ရည်လေးထုတ်တယ်အဲ့အနံ့ကိုကအနုစီဝါတွေဆွဲဆောင်တဲ့ခါကျဗတီဘာမြေရဲ့အမြင့်ဆုံးကိုဒီအနုစီဝါတွေကရောက်လာရောက်လာကြတဲ့ခါမှာမြေကြီးကစီဝါကုန်တက်တီပြန်ကောင်းလာပြန်ကောင်းလာတော့မြေကြီးကမွိုင်းရွာလာတယ်နောက်ဝေဝင်လေးထွက်တည်ပါကောင်းလာဆိုတော့ရုပ်ကုန်တက်တည်ပါပြန်ကောင်းလာပြီးတော့ကျမအတွေ့အကြုံရဆိုရင်နှစ်လလောက်ဆိုတီကောင်းနေပါပြန်ရောက်လာသူ့မှာဒီလိုရှေ့လျားတဲ့အမြင့်ရှိရဲ့အဲ့အမြင့်ကလည်းမခွာဘူးမခွာဘဲနဲ့သူကအောက်ကိုဆင်းတဲ့အတွက်သူ့နဲ့ရှင်တွဲဆိုင်တဲ့အပင်ကိုသူကမြေစီဩစာရှာဖွေပေးတယ်လို့ဖြစ်တာရှာဖွေပေးတယ်လို့ဖြစ်တယ်နောက်အရန်လေးရှည်တယ်ရှည်တဲ့အပင်ကိုသူ့မှာတွေ့ကတ်နေတဲ့မိုက်ကိုရိုက်ဇာလို့ခေါ်တဲ့မှုတစ်မျိုးရှိရပါတော့မှုတမျိုးပေါ့မိုက်ကိုဆိုတာမှုပေါ့ရိုက်ဇာဆိုတာအမြင့်ဆိုတော့အမြင့်ပို့ပေါ့အဲ့အမြင့်မှုလေးတွေကတော့တီးတယ်တီးတဲ့အခါဘယ်လောက်ထိတီးလဲဆိုရင်ကျမတို့သပင်လုံးရဲ့ဆဲပုံတစ်ပုံလောက်ပဲရှိတယ်အဲ့ဒီမိုက်ကိုရိုက်ဇာလေးတွေကအဲ့အမြင့်မှာတွေ့ကတ်ပြီးတော့အစာအာဟာရစုပ်ပြီးတဲ့အတွက်အဲ့သူ့နဲ့တွဲဆိုင်တဲ့အပင်ကိုသူကမြေစီဝါစာထောက်ပံ့ပြီးနောက်သူကအမြင့်ကရှည်တဲ့အတွက်လည်းဒီ ground water လို့ခေါ်တဲ့မြေအောက်ရေကိုစုဆောင်ပြီးစေတဲ့အတွက်ဒီဗတိဘာဆိုင်ထားတဲ့ဆိုင်ခင်းဟာနွေရာသီမှာတော်လုံးတန်အောင်ရေမငတ်ဘူးအဲအဲ့လိုမျိုးထိန်းနိုင်နောက်ပြီးတော့သူ့နဲ့တွဲဆိုင်တဲ့အပင်ကိုဒီဇီဝကုန်တတိရုပ်ကုန်တတိပြန်ကောင်းလာစေတဲ့အတွက်သူကမဆိုင်တဲ့အပင်ထက်ဆိုင်ထူးထူးခြားခြားတည်တာတော့ပေါ့နော
်အခုစိုက်ပျိုးရေးမှာပေါ့နော်ဒီနေစီလွှာမှာဒီဗတိဘာမြက်လောက်ပေါ်အမတန်ထူးကြပါတယ်အဲ့တော့တခြားဒီဗတိဘာမြက်ကပေါ့နော်တခြားထူးထူးခြားခြားဘာများလုပ်ပေးပါသေးတယ
်။သူကဆိုလို့ရှိရင် insect ကိုဖန်တားနိုင်တဲ့အပင်အနေနဲ့ကျမတို့ကစိုက်လေးရှိတယ်။စိုက်လေးရှိရဆိုဥမာစဘာကိုပြောင်းလို့မှဗတိဘာကိုသူ့ရဲ့ဒီစိုက်ခင်းရဲ့ဘေးမှာစိုက်ထားမယ်ဆိုရင်ဒီပင်စီထိုးပိုးပေါ့ပင်စီထိုးပိုးကဥချဖို့ပေါ့လာတဲ့အခါမှာဒီစဘာမင်ပြောင်းမင်ချက်သူ့ကိုဆွဲဆောင်တာဒီဗတိဘာဆွဲဆောင်ဆိုဘက်တီဘာမှာပါတဲ့ပရိုတင်းဓာတ်ကိုပင်စီထိုးပိုးပေါ့ ကျွန်မတို့ကအင်္ဂလိပ်လို stand borer လို့ခေါ်တာပေါ့နော်အဲ့ပင်စီထိုးပိုးကသူ့အနံ့နဲ့သူ့အရသာကြိုက်တဲ့အတွက်တဘာနဲ့ပြောင်းမှာဥမဥပဲနဲ့ဗတိပါမှာတော့ဥပဲသူ့ရဲ့ဒီပိုးလောက်ကောင်အဆင့်နံပါတ်၄လဲကြောင်းဗတိပါရဲ့စူးလေးတွေရှိတယ်အမြစ်ပေါ်မှာအဲ့ဟာလေးတွေကိုသူမခံနိုင်မဲနဲ့သူတည်သွားတယ်ဆိုတော့သူ့ပိုးထောင်ချောက်အပင်အနေနဲ့လဲအတုံးပြူတာရှိပါတယ်ရှင
်ဆရာမဆော့ဆော့ပြောတော့တဲ့အထက်မှာပေါ့နော်ဒီဗတိပါကဒီရေကိုလည်းထိမ့်သိမ့်နေဆိုတော့ဘယ်လိုပုံစံနဲ့ထိမ့်သိမ့်တာလဲရှင်းပြပေးပါဦ
းမြေစီလွှာတစ်ခုရဲ့ကုန်တက်တိမှာသူကဒီစွန်းရဲ့မြေစီလွှာရဲ့မြေသားအနုချမ်းဟာသူကမွားရွာပြီးတော့သူ့မှာဟိုမြေစီလွှာလေးပေါက်လေးတွေရှိရဲဆိုလို့ရှိရင်ရေကိုထိမ့်သိမ့်နိုင်စွန်းရှိရပြီးတော့မြေမှာရုပ်ကုန်တက်တိကောင်းလာရင်ရေထိမ့်နိုင်ဆိုတော့ဒီရွာကျတဲ့မိုးဟာဆိုရင်စီးဆင်းမသွားတော့ဘဲနဲ့ကိုယ့်ရဲ့အကွက်ထဲမှာပဲသူကဒစိမ့်စိမ့်စိတ်ဝင်သွားစီစိတ်ဝင်သွားစီရဲ့အခါမှာမြေရဲ့ရေအောက်ချမ်းပြင်ဟာဆိုရင်မြင့်တက်လာစိုက်ခဲနေဟာအပေါ်ရံမြေစီလွားတွေတိုက်စားပြီးတော့စီးဆင်းရင်နဲ့တူပါမသွားတော့ဘဲနဲ့ကိုယ့်ရဲ့ဒီ vetiver site ထားတဲ့တင်းနံစိုက်ခဲမှာပဲစုဆောင်မိစီပဲပေါ့နော်သူရဲ့ရှေ့လျားတဲ့အမြင့်တေချောင်း၎င်းဟိုအမြင့်မှုလို့ခေါ်တဲ့ mycorrhiza ချောင်း၎င်းပေါ့ตุมาဆိုလို့ရှိရင်ရေထိမ့်သိမ့်နိုင်တဲ့တတိရရှိလာပါတ
ယ်ဒေါက်တာတန်းတန်းဆင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးရအောင
်သိပ္ပံနဲ့ဤပညာကဏ္ဍမှာ vectiva မြက်အကြောင်းကိုဒေါက်ကင်မျိုးသက်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော် VOA ရထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ထူးခြားတဲ့ဖြစ်စဉ်သတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြန့်ရှိနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
ရုရှားနဲ့ယူကရိန်းနှစ်နိုင်ငံကြားမှာစစ်ပွဲအဆုံးသတ်ဖို့နဲ့တရားမျှတပြီးကြားရှိတည်တံ့မဲ့ငြိမ်းချမ်းရေးရဖို့အတွက်အမေရိကန်အစိုးရဟာယူကရိန်းနိုင်ငံအပါအဝင်မဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့နေတိုးမဟာမိတ်အဖွဲ့ဝင်အသစ်ဖြစ်တဲ့ဖင်လန်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတောက်ချာနေမှာပြောပါတယ်။ယူကရိန်းမှာတရားမျှတပြီးတာရှိခမ်းတဲ့ငြိမ်းချမ်းရေးသဘောတူညီချက်ရနိုင်ဖို့အတွက်ဆိုရင်ယူကရိန်းမြေပေါ်ကနေရုရှားတပ်တွေဆုတ်ခွာပေးဖို့လိုအပ်တယ်လို့လည်းပြောပါတယ်။စင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La ရှင်နွေးပွဲဖွင့်ပွဲတောက်ချာနေမှာအမေရိကန်ကာကွယ်ဝန်ကြီး Lloyd Austin နဲ့တရုတ်ကာကွယ်ဝင်ကြီးလီရှန်ဖူးတို့ခဏတာတွေ့ဆုံခဲ့ပါတယ်။အရင်တုန်းကအမေရိကန်ဘက်ကတွေ့ဆုံဆွေးနွေးဖို့အတွက်အကြိမ်ကြိမ်ကမ်းလှမ်းခဲ့ပေမဲ့တရုတ်အစိုးရဘက်ကလည်းဆွေးနွေးရေးအတွက်ညှင်းဆိုခဲ့တာပါ။အခုတွေ့ဆုံမှုကအမေရိကန်နဲ့တရုတ်ကြားဆက်ဆံရေးပြန်လည်ပြီးတော့ပျော့ပြောင်းလာတဲ့သဘောလို့ယူဆကြပါတယ်။မြန်မာနိုင်ငံကိုဆိုက်ကလုန်းမုန်ခါဝင်ရောက်တိုက်ခတ်ပြီးနှစ်ပတ်ကျော်ကြာကာလအတွင်းမှာပဲမုန်တိုင်းတန်ခံခဲ့ရတဲ့ဒေသတွေကလူပေါင်း 9,000 ခွဲကျော်ကိုနေဇာနေရာတွေနဲ့တခြားအကူအညီတွေကိုပေးနိုင်ခဲ့တယ်လို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုဆန်ရအကူအညီပေးရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုညာဒုက္ခသည်တွေမြန်မာနိုင်ငံပြန်ရင်ဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးအထူးဆိုရင်ကြောင်းအာဖရိကအာရှနဲ့အရှေ့လယ်ပိုင်းဒေသနိုင်ငံတကာဒုက္ခသည်ပြန်တဲ့နေရာချက်ထားရေး Refugees International ကပြောကြားလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တင်ဂီတိုက်ဖြစ်ပါတယ်အသံပိုင်းဆိုင်ရာရုပ်သင်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubel Tayeb တို့ဖြစ်ကြပါတယ်မြန်မာပြည်ရဲ့စနေနေ့မနက်ခင်း VO ရဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ2440 51 VO ရဲ့ Facebook YouTube စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါသွားရရှိမှန်းတဲ့တော့ကမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ VO ကိုအားပေးကြည့်ဆုတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.